Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VU American တန်ရဲ့2019ခုနှစ်ဇန်နဝါရီလ23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောက်မှာဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့တင်းနေမှာတော့ American ဆွေးအလုံငန်းတွေရပ်ဆိုင်ထားတာတစ်လကျော်ထိရှိလာနေတာတွေအဆုံးသတ်နိုင်မှုရည်ရွယ်တဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာမနှက်ဖန်မဲခွဲဆုံးဖြတ်ဖို့ရှင်းနေပါတယ်။ပြည်ပရောက်တရုတ်လူမျိုးအော်စတြေးလျနိုင်ငံသားဆိုင်းဆရာတူတရုတ်နိုင်ငံကိုအလဲပတ်ပြောင်းရင်မှာဖမ်းဆီးထိန်းသိမ်းခံထားရပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေ့ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘာဂနာဟာရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့အကြောင်းနဲ့အတူမွန်ပြည်သစ်ပါတီ NMSP အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားပေမဲ့သက်ဆိုင်ရာဒေသတွေမှာနိုင်ငံရေးလူမှုဆွေးနွေးပွဲတွေလှုပ်ဆောင်နိုင်တဲ့အခြေအနေမရှိသေးတဲ့အပေါ်မှာ
ကျွန်တော်တို့ GMC မှာပြည်တော်စုအစ်စ်တနေရပေးတယ်။နောက်ပြည်내အစ်စ်မှာတနေရပဲပေးတယ်။တနေရဆိုတာမူတည်နေမှာပဲပေးတယ်။
မွန်ပြည်သစ်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူအခြားစိတ်ဝင်စားပွဲရာမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမရေးတုံးသက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ကပြောပြပေးပါရှင
်။အမေရိကန်စူရလုပ်ငန်းတွေဒီစပိုင်းရပ်ဆိုင်ထားတာတလကျော်တိရှိလာနေတာတွေကိုအဆုံးသတ်နိုင်မှုရည်ရွယ်ပြီးအဓိကပါတီရင်းနှစ်ခုဖြစ်တဲ့ Republican နဲ့ Democrat တွေကဆုပ်ပြုထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာမနှက်ဖက်မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ Democrat တွေအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေမူကြမ်းမှာတော့ရက်ဆိုင်ထားတဲ့အစိုးရလုပ်ငန်းတွေကို February 10ရက်နေ့ထိ3ရက်အတည်ပြုပေးပြီးနေဆက်လုံခြုံရေးအတွက်အငင်းပွားနေတဲ့ကိစ္စကိုဆက်ဆွေးနွေးဖို့ဆုပ်ပြုထားတာပါ။ဒါမှမဟုတ် American နဲ့ Mexico နိုင်ငံနေဆက်မှာတတိုင်းကာဖို့အတွက်တမန်တော်နဲ့ Trump ကတောင်းခံထားတဲ့အသုံးစရိတ်ကြောင့်မပါပါဘူး။ Republican တွေဘက်ကအစိုးရပြုထားတဲ့ဥပဒေမူကြမ်းထဲမှာတော့တမန်ကတောင်းခံထားတဲ့ $5.9 billion အသုံးစရိတ်ကိုအတည်ပြုပေးထားပြီးနိုင်ငံတွင်းတရားမဝင်ရောက်သူတွေကိုယာယီကာကွယ်ပေးမယ့်အစီအစဉ်ကိုလည်းထည့်သွင်းထားတာပါ။တမန် Trump ကတော့သူ့အစီအစဉ်နဲ့ပတ်သက်လို့ Conservative ဝါဒီခေါင်းဆောင်တွေပြည်နယ်နဲ့ဒေသတွင်းအစိုးရတာဝန်ရှိသူတွေနဲ့ပါဒီနေ့ဆွေးနွေးဖို့ရှိနေတဲ့အကြောင်းအင်ဗီရိုကပြောဆိုထားပါတယ်။တတိုင်းမကနိုင်ရင်နေဆက်နဲ့မျိုးစားလုံခြုံရေးအတွက်လုံခြုံမှုရှိမှာမဟုတ်တဲ့အကြောင်းလည်းတမန် Trump ကမနေ့ကကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်
။အနောက်နိုင်ငံတွေဥဆောင်တဲ့နိုင်ငံတကာအထင်းချင်းချင်းမှာဆက်ပြီးတော့ကမောက်ကမဖြစ်နေလိမ့်အောင်မယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးဌာနကထုတ်ပြန်တဲ့မဟာဗျူဟာအစီရင်ခံစာမှာသတိပေးထားပါတယ်။အမေရိကန်အမျိုးသားလုံခြုံရေးမူဝါဒတွေမဟာဗျူဟာတွေချမှတ်တဲ့နေရာမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ထုတ်ပြန်တဲ့အစီရင်ခံစာအရနောင်လေးနှစ်အတွင်းကမ္ဘာကြီးမှာအခုထက်ပိုပြီးတော့ဖျော်ဖျက်အခြေအနေတွေကိုရင်ဆိုင်ရမယ့်အပြင်အနောက်နိုင်ငံတွေရဲ့ဥဆောင်မှုကလည်းအားရော့လာတဲ့အတွက်အခြေအနေတွေပိုပြီးတော့ရှုပ်ထွေးလာလိမ့်မယ်လို့ပြောထားပါတယ်။ဒါအပြင်ဤပညာတွေမြင်းမြန်ဆန်ဆန်နဲ့တိုးတက်ပြောင်းလဲနေတာအသုံးစရိတ်မရေရာမှုအပေါ်စိုးရိမ်စိတ်တွေကလည်းအခြေအနေကိုမတည်မငြိမ်ဖြစ်စေမယ်လို့သတိပေးပါရယ်လက်ရှိမှာဖိအားတွေရှိနေပေမဲ့အမေရိကန်ထောက်လိုက်ရဲ့အတိုင်းအဝိုင်းဟာယုံကြည်အားထားစရာကောင်းတယ်ဆိုတာကိုမူဝါဒချမှတ်သူတွေရောအမေရိကန်ပြည်သူတွေကိုပါအာမခံချက်ပေးနိုင်ဖို့လိုအပ်တယ်လို့အမျိုးသားထောက်လိုက်ရေးဌာနညွှန်ကြားမှု Daniel Coats ကအစီရင်ခံစာမှာပြောထားပါရယ်27ရာစုစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့ချိန်ချောက်မှုတွေအခွင့်အလမ်းတွေကိုနားလည်သဘောပေါက်ဖို့လိုအပ်တယ်လို့လည်းသူကပြောပါရယ်ရှင်
အမေရိကန်လက်တော်နေရာရှိမှာသမတ်တော်နဲ့ထရန့်နိုင်ငံတော်ခြေပြမင်ကွန်ပြောကြားမဲ့အစီအစဉ်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလက်မခံလို့တဲ့သဘောထားပြောဆိုထားရင်းမဲ့လေရှစ်သိန်းပိုင်းအင်္ဂါနေ့မှာစီစဉ်ထားတဲ့အတိုင်းဆက်လုပ်သွားဖို့အင်ဗီယိုကစီစဉ်နေပါတယ်။ဇန်နဝါရီလ29ရက်နေ့လွတ်တော်မှာမင်ကွန်ပြောမဲ့အစီအစဉ်တွေဆက်လက်ပြင်ဆင်နေတဲ့အကြောင်းအင်ဗီယိုပြောခွင့်ရဆာရာဆန်ဒါစ်ကမနေ့ကပဲတင်တော့တွေကိုပြောဆိုထားတာပါ။လွတ်တော်မှာမင်ကွန်ပြောမဲ့အစီအစဉ်တွေအသေးစိတ်ကြိုတင်ပြင်ဆင်ဖို့လွတ်တော်လုံခြုံရေးတာဝန်ရှိသူတွေထံအင်ဗီယိုကအီးမေးလ်ဆောင်ပေးပို့ပြီးခွင့်ပြုချက်တောင်းခံထားတဲ့အကြောင်းလည်းအမည်ပေါ်လူဆိုတာတာဝန်ရှိသူတယောက်ကပြောဆိုထားပါတယ်။ဆိုတာလုပ်ငန်းတွေဒီစိတ်ပိုင်းရက်ဆိုင်ထားရတဲ့အတွက်နိုင်စင်နိုင်ငံတော်ခြေပြမင်ကွန်ပြောကြဖို့နိုင်ငံရေးဟောပြောပွဲကျင်းပတာပါဝင်တခြားဖြစ်နိုင်ရရှိတဲ့အစီအစဉ်တွေကိုစဉ်းစားထားတယ်လို့လည်းအင်ဗီရိုတာဝန်ရှိသူတွေကပြောဆိုထားတာပါ။အင်ဗီရိုလက်ထောက်ပြောခွင့်ရအိုဂန်ကစ်တလီကတော့သမ္မတကလူလူနဲ့စကားပြောမဲ့အစီအစဉ်တစ်ရက်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအနေနဲ့ထိန်းချုပ်ခွင့်မရှိတဲ့အကြောင်း Fox News လင်းဌာနကမနေ့စောပိုင်းကပဲပြောဆိုထားပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကတော့ဒီဇင်ဘာလနောက်ပိုင်းကစလို့အစိုးရလုပ်ငန်းတွေ လေးပုံလုံးလောက်ရပ်ဆိုင်ထားတဲ့အထက်မှာ American လုံခြုံရေး Secret Service နဲ့အမေရိကန်လုံခြုံရေးဌာနတို့လည်းပါဝင်နေတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်ကြောင်အကြောင်းပြချက်နဲ့သမ္မတရဲ့မိန့်ခွန်းကိုရရှိဖို့ဓမ္မမော်ရင်လည်းလွှတ်တော်ကိုပြဖို့ပြီးခဲ့တဲ့ဇင်ဘတ်ထဲမှာပဲတိုက်တွန်းထားပါတယ်
American စစ်တပ်မှာလိန်ပြောင်းထားသူတွေကိုအမှုထမ်းခွင့် Trump အစိုးရအနေနဲ့ကန့်သက်ပိုင်ခွင့်ရှိတယ်လို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချလိုက်ပါတယ်။အခုလိုအမိန့်ချလိုက်တဲ့အတွက်လိန်ပြောင်းသူတွေအခုအပြောင်းကာလမှာစစ်ထဲမဝင်ရအောင်လို့ Pentagon စစ်ဌာနချုပ်ကတားမြစ်ခွင့်ရသွားပါတယ်။လိန်ပြောင်းထားသူတွေစစ်တပ်ထဲမှာရှိနေတဲ့အတွက်ဆေးဘက်ဆိုင်ရာကုန်ကျစရိတ်အင်မတန်များတဲ့အပြင်အနောက်ရှက်ဖြစ်တာကြောင့်ကန့်သက်ဖို့လိုအပ်တယ်လို့ Trump အစိုးရကပြောပါတယ်။လူ့အခွင့်အရေးလှုပ်ရှားသူတွေကတော့လိန်ပြောင်းထားသူတွေမှလည်းအခွင့်အရေးအပြည့်အဝရှိတဲ့တယ်လို့ထောက်ပြဝေဖန်နေကြပါတယ်။လေပြောင်းထားသူတွေစစ်မှုထမ်းခွင့်မပြုရလို့သတ်မှတ်ထားချက်ကိုအရင်ဩဘာမဆိုရလက်ထက်မှာဖယ်ရှားခဲ့ပြီးတော့သူတို့အနေနဲ့ပွင့်ပွင့်လင်းလင်းစစ်ထဲဝင်ခွင့်စစ်မှုထမ်းခွင့်ရှိတယ်လို့ခွင့်ပြုခဲ့တာဖြစ်ပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5ကီလိုမီတာ19ကီလိုဟတ်တင်းငါလင်းငါတို့ည5ကီလိုမီတာ25ကီလိုဟတ်တတိယရှိခွန်တုံညာ5မီတာ32ကီလိုဟတ်4335နဲ့ပထမနာရီဝက်မှာ5လက်မီတာ190ကီလိုဟတ်3505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American စံမြန်မာပိုင်းစီစဉ်ရဲ့ပုံထုံးလေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်ပရောက်တရုတ်လူမျိုးဩစတြေးလျနိုင်ငံသားစာရေးဆရာသူဟာတရုတ်နိုင်ငံကိုအလဲပတ်ပြန်ရမှာဖက်စီထိသိမ်းခံခဲ့ရကြောင်းဩစတြေးလျနိုင်ငံထုတ် Sydney Morning Herald သတင်းစာကဖော်ပြပါရယ်ဇနီးနဲ့ကလေးပါလိုက်ပါလာပြီးတောက်ချနေတော့ကနယူးယောက်မြို့ကနေနိုင်ငံတရုတ်နိုင်ငံတောင်ပိုင်းခွန်ကျုံမြို့ကိုရောက်လာချိန်လေဆိပ်မှာပဲရဟန်ဂျုံကိုတရုတ်လူငယ်ရအနာပါနေဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းသတင်းမှာဖော်ပြထားတာပါ။သူမိသားစုကိုရှန်ဟိုင်းသွားမဲ့လေယာဉ်မှာဆက်လက်လိုက်ပါဝင်ပေးခဲ့ပေမဲ့သူ့ကိုလိုက်ခွင့်မပေးဘဲထိန်းသိမ်းထားပါရယ်။ဆိုင်းဆက်ပြတ်ဆုံးမှုတွေမိတ်ဆွေတွေကဩစတြေးလျနိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနကိုတိုင်ကြားထားတာပါ။နိုင်ငံရေးနဲ့ကုန်သွယ်ရေးဌာနကတော့ဩစတြေးလျနိုင်ငံသားတရုတ်နိုင်ငံမှာပြတ်ဆုံးမှုတွေသတင်းချက်လက်ရဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပေမဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်မထိခိုက်စေဖို့အသေးစိတ်ချက်လက်တွေကိုမထုတ်ပြန်တဲ့ကြောင်းပြောဆိုထားပါတယ်။တရုတ်တပ်မဟောင်းဖြစ်သူရန်ကနောက်ပိုင်းမှာဒီမိုကရေစီလှုပ်ရှားသူဘွားကနေစာရေးဆရာဖြစ်လာသူတူလည်းဖြစ်ပါတယ်။တရုတ်နိုင်ငံကဟွာဝေးဆက်သွယ်ရေးလုပ်ငန်းကြီးရဲ့အစ်မရရှိသူကိုကနေဒါနိုင်ငံမှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်တရုတ်နိုင်ငံမှာရှိနေတဲ့ကနေဒါနိုင်ငံသားတစ်ယောက်ကိုတရုတ်အနာဘက်နေဖမ်းဆီးလိုက်တာကြောင့်တပ်မန်ကြီးတင်းမာနေချိန်မှာပဲတရုတ်လူမျိုးဩစတြေးလျနိုင်ငံသားတူတရုတ်နိုင်ငံမှာဖမ်းဆီးခံရလိုက်တာလည်းဖြစ်ပါတယ်
။ထိုင်းနိုင်ငံမှာခုတည်းတည်းရွေးကောက်ပွဲကျင်းပမှာကိုထိုင်းပြည်ကတော်ဝင်အမိန့်ထုတ်ပြအတည်ပြုခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကိုမတ်လ24ရက်နေ့မှာကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ဝင်ကြီးချုပ်ဟောင်းရင်းလက်စင်နာဝတ်ကိုစစ်တပ်ကဖြုတ်ချခဲ့ပြီးအာဏာသိမ်းခဲ့တဲ့2014ခုနှစ်ထဲကဆိုရင်ပထမဆုံးကျင်းပမယ့်ထွေထွေရွေးကောက်ပွဲဖြစ်ပါလိမ့်မယ်။ရွေးကောက်ပွဲကျင်းပမှာကိုအတည်ပြုတယ်လို့ဗိုလ်ထုနှင့်မနေ့တုန်းကတော်ဝင်အမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်ထိုင်းရွေးကောက်ပွဲကော်မရှင်ကအစည်းအဝေးထိုင်ပြီးတော့ကျင်းပမယ့်ရက်ကိုနေ့လယ်ပိုင်းမှာကြေညာခဲ့တာပါ။ရွေးကောက်ပွဲကိုဘီရင်ကအတည်ပြုလိုက်တဲ့အတွက်နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုတွေကိုတရားဝင်လှုပ်ခွင့်ရှိသွားပါပြီ။ပါတီတွေအနေနဲ့စီကံရှိရှိမဲဆွယ်ကြဖို့ဝင်ကြီးချုပ်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ထိုင်းဘီရင်နန်တက်ပွဲကိုမေလ4ရက်ကနေ6ရက်နေ့အထိကျင်းပမှာမို့နန်တက်ပွဲကိုအနှောက်အယှက်မဖြစ်အောင်ရွေးကောက်ပွဲနဲ့အစိုးရတဲ့ဖွဲ့စည်းနိုင်မယ့်အချိန်ကိုအစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကြားမှာညှိနှိုင်းခဲ့ကြတာပါ။စစ်အစိုးရဝန်ကြီးချုပ်ပရယုတ်ချန်အိုချာက2015ခုနှစ်ထဲရွေးကောက်ပွဲကျင်းပဖို့ကိုအကြိမ်ကြိမ်နောက်ဆုတ်ခဲ့တာပါပြီးခဲ့တဲ့နှစ်တုန်းကလည်း February လမှာရွေးကောက်ပွဲကျင်းပမယ်လို့မှန်းထားပြီးမှရွှေ့ဆောင်းခဲ့ပါတယ်။ထိုင်းနိုင်ငံမှာဆန္ဒပြပွဲတွေကြောင့်ဝန်ကြီးချုပ်ဟောင်ရင်းလက်ရဲ့အကိုဝန်ကြီးချုပ်ဟောင်သက်ဆင်ရှင်းနာဝတ်ဂျာရုကနေဆင်းပေးခဲ့ရတဲ့2006ခုနှစ်ထဲကနိုင်ငံရဲ့မတည်ငြိမ်မှုတွေဖြစ်နေပါတယ်။
တောင်ကိုရီးယားစစ်သည်မော်နီဂျပန်ခင်းလက်လေရင်ဒီစဉ်ဒီနေ့နီကပ်ပြန်ဆန်းတာဟာရန်လိုရဲ့ချင်းချောက်မှုဖြစ်တောင်ကိုရီးယားစစ်တပ်ကဆွဆွဲလိုက်ပါတယ်။ကိုရီးယားကျွန်းဆွဲအနောက်တောင်ပိုင်းပင်လယ်ပြင်မှာတောင်ကိုရီးယားစစ်သည်မော်နီပင်လယ်ရင်မြစ်နပြင်ထင်ပင်ထား60-90လောက်ထိဂျပန်ခင်းလက်လေရင်ပြန်ဆန်းတာဖြစ်တဲ့အကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးကပြောဆိုထားတာပါ။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံဟာအမေရိကန်ရဲ့အဓိကမိုင်းမိတ်တွေဖြစ်တယ်လို့စစ်ဘောဘက်တွေလည်းဖြစ်ပေမဲ့စီးရီးကိစ္စတွေစစ်ပတ်ဆိုင်ရာသမိုင်းကြောင်းမှာအငြင်းကုန်ဖြစ်စရာတွေလည်းမကြာခဏကြုံရလို့ရှိရပါတယ်။ပြည်내ဒီစင်မာလာလည်းမှာလုံးကဂျပန်ကင်းလက်လေရင်ဒီစင်ကိုတောင်ကိုရီးယားစစ်သင်္ဘောဒီစင်ကရေဒါနဲ့ပြစ်မှတ်ထားချိန်ရွယ်ခဲ့တဲ့အကြောင်းဂျပန်နိုင်ငံကဆွဆွဲမှုပါတယ်။တောင်ကိုရီးယားကတော့ဆွဆွဲချက်ကိုငင်းဆန်ခဲ့ပြီးမြောက်ကိုရီးယား၅ဖန်သင်္ဘောဒီစင်ကိုကယ်ဆယ်ဖို့ကြိုးပမ်းနေတဲ့တောင်ကိုရီးယားစစ်သင်္ဘောအနေနဲ့ဂျပန်လေရင်ကခဏနှင့်ပြန်တန်းခဲ့တာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
။တရုတ်နိုင်ငံတော်တချင်ကိုမလေးမဆလောက်တာပြစ်မှုမြောက်တယ်လို့သတ်မှတ်နိုင်မဲ့ဥပဒေချမ်းကိုဆွေးနွေးအတည်ပြုဖို့ဟောင်ကောင်လွှတ်တော်မှဒီကနေ့အမှတ်တွေဆုံးဖြတ်လိုက်ကြပါတယ်။ March of the Volunteers လို့နာမည်ရတဲ့တရုတ်နိုင်ငံတော်တခြင်းကိုလူသိရှင်ကြားရည်ရွယ်ချက်ရှိရှိနဲ့မလေးမဆလုပ်သူမှတ်သများကိုထောင်ဒဏ်3နှစ်အပြင်ဒေါ်လာ6000ကျော်ဒဏ်တက်ဖို့ဥပဒေချမ်းထဲမှာအကြံပြုထားပါတယ်။ဒီဥပဒေချမ်းကိုနှွေရသည်မတိုင်းခင်အုပ်ချုပ်ရေးကောင်စီမှမဲခွဲမယ်လို့ခန့်မှန်းရပြီးတော့အခက်အခဲမရှိအတည်ပြုနိုင်မယ်လို့လည်းမျှော်လင့်ရပါတယ်။ဒီဥပဒေချမ်းဟာဟောင်ကောင်မှာတရုတ်အစိုးရရဲ့လွှမ်းမိုးမှုပိုရှိလာအောင်တနည်းတလန်ကြိုးစမ်းလာလို့ပြောပြီးတော့စိုးရိမ်နေကြပါတယ်။ဗြိတိန်လက်အောက်ကနေတရုတ်ထိန်းချုပ်မှုအောက်ပြန်ရောက်နေတဲ့ဟောင်ကောင်မှာဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေတဖြည်းဖြည်းဆုံးရှုံးလာပြီလို့ဒီမိုကရေစီရဲ့လှုပ်ရှားသူတွေကလည်းပြောနေကြပါတယ်။နိုင်ငံတော်တချင်းကိုမလေးစားမှုဟာရာဇဝတ်မှုမြောက်တယ်ဆိုတဲ့ဥပဒေကိုတရုတ်ပြည်မကြီးမှာ2018ခုနှစ်ကပြဋ္ဌာန်းခဲ့ပါတယ
်။ပေါ်တခုနှစ်ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်။မွန်ပြည်သက်ပါတီ NMSP အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခဲ့တာတစ်နှစ်ပြည့်လို့နေပါရှိပေမယ့်အခုချိန်ထိသက်ဆိုင်ရာဒေသတွေမှာနိုင်ငံရေးလူမှုစုနေပွဲတွေလှုပ်ဆောင်နိုင်တဲ့အခြေအနေမရှိသေးပါဘူး။ဒါကြောင့်လဲပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရည်ဆိုင်ရာပူရဲဆောင်ကြီးအဖွဲ့ JMC ပြည်နယ်အဆင့်ဆွေးနွေးပွဲဒီမှာလဲအစကတည်းကပါဝင်ခြင်းမရှိခဲ့ပါဘူး။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်သက်ပါတီကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရည်သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့2018ဇန်နဝါရီ23ရက်မှာဆုံးဖြတ်ခဲ့ပြီးဖေဖော်ဝါရီလမှာလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီနောက်ပိုင်း NCA သဘောတူညီချက်အတိုင်းအစင်းစင်ဖွဲ့စည်းထားတဲ့ပြည်အောင်စုအဆင့် GMCU မှာ NMSP အနေနဲ့ကိုယ်စားလှယ်တင်ညာရခဲ့ပြီးပြည်내အဆင့် GMCS မှာတော့မွန်ပြည်နယ်အတွင်းမှာကိုယ်စားလှယ်တင်ညာပဲရခဲ့ပါတယ်။တချင်ကမွန်ပြည်သက်ပါတီတက်ပြီးလှုပ်ရှားခဲ့တဲ့တနင်္လာရီတိုင်းနဲ့ကရင်ပြည်နယ်က GMCS ကိုယ်စားလှယ်နေရာတွေအတွက်ပါတောင်းဆိုထားပေမဲ့လည်းအခုချိန်ထိမရသေးပါဘူး။ပြည်အောင်စုအဆင့်ပြစ်ခတ်တက်ခတ်မှုရစရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCU မှာဒီကိစ္စနဲ့ပတ်သက်ပြီးတင်ပြထားပေမဲ့တပ်မတော်ရဲ့ခွင့်ပြုချက်ကိုမရရဲ့အတွက်မွန်ပြည်နယ်အတွင်း GMCS မှာပါပါဝင်ဖို့ကိုလည်းရပ်ဆိုင်ထားတာဖြစ်တယ်လို့မွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာက VOA ကိုပြောပါရယ
်ကျွန်တော်တို့က GMC မှာပြည်အောင်စုအဆင့်တနေရာပေးတယ်နောက်ပြည်နယ်အဆင့်မှာတနေရာပဲပေးတယ်တနေရာဆိုတာမူဒီနယ်မှာပဲပြည်တယ်ကျွန်တော်တို့ရဲ့စက်လုပ်ရမှုကကရင်ပြည်နယ်မှာလည်းရှိတယ်တနင်္သာရီတိုင်းနဲ့မှာလည်းရှိတယ်ဗျာနော်အဲ့ဒီကရင်ပြည်နယ်နဲ့တနင်္သာရီတိုင်းမှာမပေးဘူးဗျာကျွန်တော်တို့ကမူဒီနယ်တစ်ခုတည်းတို့ကတတ်မှတ်ပြည်တယ်ဥမာကရင်ဒေသကရင်ယူနော်အဲမူဒီနယ်မှာလည်းတို့တနေရာရတယ်ကရင်ပြည်နယ်မှာလည်းတနေရာရတယ်ကိုတိုင်းမှာလည်းတနေရာရတယ်တနင်္သာရီတိုင်းမှာလည်းတနေရာရတယ်အဲတို့ကလေးနေရာတော့ရတယ်ဆိုတော့ကျွန်တော်တို့ကဒီ state အဖြစ်မှာတနေရာလည်းပေးတယ်ဆိုတော့ဒါကမမြင်ချင်ဘူးဗျာ။နောက်ပြည်ကျင်းပြည်နယ်နဲ့တနင်္သာရီတိုင်းမှာကျွန်တော်တို့လည်းဥမာတက်တာဖြစ်လာရင်ကျွန်တော်တို့ပါဝင်ခွင့်မရှိရင်ဘာစုမလဲ။ဒါကမဖြစ်သင့်တဲ့ကိစ္စလေလားနော်
။တနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့ပြည်နယ်နဲ့တိုင်းအဆင့်ကိုရှမ်းကရင်မွန်ပဲခူးနဲ့တနင်္လာရီတိုင်းတို့မှာဖွဲ့စည်းထားတာပါ။မွန်ပြည်သက်ပါတီမှာတပ်ဖွဲ့ဝင်အင်အား800ကျော်ရှိပြီးတနင်္လာရီတိုင်းရေချောင်းပြဒေသမှာဌာနချုပ်တည်ထားသလိုမွန်ပြည်နယ်အတွင်းကဒေသ12ခုမှာအခြေစိုက်လှုပ်ရှားနေတဲ့အကြောင်း NNSP ရဲ့တရားဝင်ထုတ်ပြန်ကြမှာဖော်ပြထားပါတယ
်။တော်ရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်။အကြမ်းဖက်အစိုးရလက်ထက်အစိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ခြောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာဖွင့်လင်းမြင့်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်တင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။လာမယ့်စနေနေ့တိုင်းလေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။
ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာဟာရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ဒုတိယနေ့မှာပေါတော်မျိုးနယ်ကကျင်းချောင်းစခန်းစစ်တွေမျိုးကမင်းကန်စခန်းနဲ့ဟိန္ဒူဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်စစ်တွေမျိုးကစခန်းတွေကိုတွားရောက်ချိန်မှာတော့စခန်းတွင်နေထိုင်သူတွေရဲ့အခြေအနေတွေကိုမေးမြန်းပြီးအချက်အလက်တွေရယူခဲ့တယ်လို့သူနဲ့တွေ့ဆုံသူတွေကပြောပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့အထူးကိုယ်စားလှယ်ခရစ်စတီးရှာရနာဘာဂီနာဟာစစ်တွေမျိုးကိုအင်ကာနေမွန်လွယ်ပိုင်းကရောက်ရှိခဲ့ပြီးဗိုဒူးနေမှာတော့ပေါတော်မျိုးနယ်ချိန်ချောင်းကအစ္စလမ်ဘာသာဝင်တွေရဲ့စခန်းစစ်တွေမျိုးကရခိုင်လူမျိုးတွေရဲ့မင်းကန်စခန်းနဲ့ဟိန္ဒူဘာသာဝင်တွေရဲ့စခန်းတွေကိုတွားရောက်ခဲ့တာပါစစ်တွေမျိုးကမင်းကန်စခန်းကိုရောက်ရှိချိန်မှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာစခန်းရဲ့လိုအပ်ချက်တွေကိုမေးမြန်းခဲ့ကြောင်းစခန်းတာဝန်ခံဦးမောင်ဘူလာကအခုလိုပြောပါတယ
်ဒီနေ့သူတို့ပေါင်းနိုင်ရဲ့လေ့ကျင့်ကားနဲ့ရောက်ပါတယ်၄နိုင်ရဲ့၅ချိန်မှာပြီးပြီခင်ဗျာဒီစခန်းကလိုအပ်ချက်တွေကိုမေးမယ်အဲနေပင်မဲ့လေတစ်ချင်းချင်းအကောက်တွေဆောင်ပေါ်လို့လောက်ပြေးနိုင်လင်းမယ်လို့တော့မပြောလဲနဲ့ပေါ့နော်အာတစ်ချင်းချင်းနဲ့ကိုပြေးလာမှာပေါ့
စခန်းရှိသူတွေကစခန်းတွင်းအဝင်းထွက်လန်းဖောက်လုပ်ပေးဖို့ပျက်စီးနေတဲ့နေအိမ်တွေရေတွင်းတွေအိမ်သားတွေကိုပြုပြင်ပေးဖို့လမ်းမီတက်ဆင်ပေးဖို့ရေလုံမြောင်းတွေတူးဖော်ပေးဖို့စခန်းအနီးမှာဈေးပွင့်ပေးဖို့စရာတွေတင်ပြခဲ့ရမှာအထူးကိုယ်စားလှယ်ကမှတ်တမ်းဖြင့်ရယူသွားခဲ့ကြောင်းပြောပါတယ်2022ခုနှစ်ပြိပခတွေကနေထွက်ပြေးရသူတွေနေထိုင်တဲ့မင်းကန်စခန်းမှာအင်ဂျီ151အိမ်လူ900ကျော်ရှိပါတယ်ဟိန္ဒူစခန်းကိုရောက်ရှိချိန်မှာတော့စခန်းရှိဒုက္ခသည်တွေတင်ပြရတာနဲ့ပတ်သက်ပြီးသူတို့စခန်းရဲ့တာဝန်ခံဖြစ်တဲ့ဥပူလာရွှေကအခုလိုပြောပါတယ
်ကျွန်တော်ကတော့မောင်တော့မတင်ရှိဘူးပေါ့အဲ့တော့သူကလည်းလာတော့လဲကျွန်တော်တို့ပြောလိုက်တယ်ဒီမှာလက်ချက်သူရှိတယ်အဲဒိဋ္ဌာတွေပါလေလက်သိနေရဘူးဆိုတော့လူတွေကတော့လုံးလုံးကြတယ်ပေါ့ဟိုမှာအိုးရင်ဆိုင်နေမရှိတော့ဘူး
စစ်တွေဟိန္ဒူစခန်းမှာကြာရှိနေသူတွေဟာခမောင်းစိတ်ရဲဘော်ကြရွာမှာ ARSA အဖွဲ့ကတပ်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေဖြစ်ပြီးမိသားစု21ဆုလူဦးရေ68ယောက်ရှိကြောင်းပြောပါတယ်ဗိုလ်တူးနေမနက်ပိုင်းမှာပေါတော်မျိုးနယ်ကအစ္စလမ်ဘာသာဝင်တွေရဲ့စခန်းကိုတွားရောက်ခဲ့ပြီးမဲ့စခန်းကတာဝန်ရှိသူတွေနဲ့ဆက်သွယ်လို့မရခဲ့ပါဘူးအထူးကိုယ်စားလှယ်ဟာစစ်တွေမျိုးကိုစတင်ရောက်ရှိတဲ့အင်ကာနေကတော့ရခိုင်ပြည်နယ်အစိုးရလွှတ်တော်ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အရင်ဆုံးပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတဲ့နောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုတွားရောက်ပြီးဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တွေ့ဆုံပါတယ်။ဒီလိုတွေ့ဆုံရမှာအဓိကဆွေးနွေးခဲ့တာတွေကိုဦးမြတန်းကအခုလိုပြောပါတယ
်။ဒုတိယမှာရှိရယ်၊ဒုတိယမှာရှိရယ်၊ပုံနေကြမှာရှိရယ်၊ရောက်တော်မှာရှိရယ်အဲ့မှာအောင်စုသွားဆိုရင်လူရ9000ကျော်6000ရှိတယ်သူတို့ရဲ့တော်ပါနေတဲ့နေရာတွေဒီအခေအခွေကထပ်ပါနေတာမြင့်နေတဲ့အကြောင်းဒီအများကြီးပါလေလုံလောက်လောက်ထပ်ပါဖို့တော့တတ်တယ်မှာနေကြဖေဖော်ဝါရီလ7ရက်နေ့မှာတတ်တော်အပြည့်မှာရှင်းနေဖို့ရှိပါတယ်အဲ့ဒီကနေဒီမှာအခေအခွေကတိတ်ချောင်းသွားမယ်ဒီမှာပြောရတယ်ဒီချက်
နောက်တစ်ချက်ကတော့စစ်ရှောင်တွေအများဆုံးနေရပြန်ရေးအတွက်နှစ်ဖက်တိုက်ပွဲတွေရပ်ဆိုင်းစေဖို့လွတ်တော်မှဆွေးနွေးပြီးအစိုးရကိုတိုက်တွန်းဖို့ရှိကြောင်းတင်ပြခဲ့တယ်လို့ဦးမြတန်းကဆက်ပြောပါတယ်။မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ကဒီစစ်ရှောင်ပြည်သူတွေကိုနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေတွားရောက်တာကိုတားမြစ်ထားတာနဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုပြန်ကြားခဲ့ကြောင်းလည်းဆက်ပြောပါတယ်။နိ
ုင်ငံကြတာရောက်တာအဲ့ဒီအဲ့ဒီစစ်တပ်ကတခုဖြစ်တော့လို့ရှိရင်ကျွန်တော်မတောင်းရှိရတော့အဲ့ဒါအတွက်ကတားတာမှန်ပါတ
ယ်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးအထူးကိုယ်စားလှယ်ဟာဗိုလ်တူးနေ့ညမှာစစ်တွေမြို့မှာအိပ်ပြီးစာသားပရင်းနေ့အစီအစဉ်နဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူးအထူးကိုယ်စားလှယ်ခရစ်စတီးရှာရနာဘာဂီနာဟာစနေနေ့ကမြန်မာပြည်ကိုရောက်ရှိခဲ့တာဖြစ်ပြီးတင်းငင်ကွေနေ့ကတော့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့ကျွေးကောင်စီမှအစီရင်ခံစာတင်ပြရမှာဖြစ်ပါတယ်သူဟာ2018ခုနှစ်ဇွန်လကရခိုင်ပြည်နယ်ကိုလာရောက်ခဲ့သလိုအော်တိုဘာလအတွင်းကလည်းရခိုင်ပြည်နယ်သာမကကချင်ပြည်နယ်ကိုပါတွားရောက်ခဲ့ဘူးပါတဲ့အော်တိုဘာလခီးစဉ်မှာတော့ရခိုင်ပြည်နယ်ကြောက်တော်နဲ့မောင်တော်မြို့တွေကိုတွားရောက်ခဲ့ပါတဲ့
ကိုမိုးစောသတင်းပေးပို့ထားတာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ထိုင်းနိုင်ငံအတွင်းအရှလမ်းမကြီးမှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတစီးတိမ်းမှောက်တာကြောင့်လူ၄ဦးသေဆုံးပြီး20နီးပါးဒဏ်ရာရသွားပါတယ်။ကားမောင်းသူထိုင်းနိုင်ငံသားကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးတာမှလူမောင်းခိုမှုဆိုတာပေါ်ပေါက်ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါရဲ့ရှင်။
ไทยนั่งงานช่องพงขยายคงกระเทียมโยนเนี่ยเจียวอันมาสตูอันมาลิสต์ที่อาชาลามาจีมาเตรียมเอาไว้ยามานั่งงานด้านนั้นสตูติดสังลาเร่รัชฟูรีไลเซนเบเนตโยต้ามิโอซาเป็กกะการ์ดีฮะเต็มเอาตัวละพี่ป่าเร่เฉยเนี่ยมาลาเร่เป็กกะก้าฮะแล้วมาบีกะเต็มเป็นโอเวนไตบีเต็มเอาแค่ละจ้าก้าวมาไล่ป่าลาเร่ยามานั่งงานด้านนี้ฮะก้าวกันดีลุ้นเสียงเปลี่ยนใจกันละบ้า
ที่บอกเรื่องนี้มาเลยยามานั่งงานด้านมิวตาลีอูเปิดจิมบีติดส่งเงินเจ้าแต่ยามวันลูกของกูมุ่งพิจารณาเจ้าใครทำไม่ใช่ใส่ปีนี้เนี่ยผมอยู่ยี่ฟังดีสิเย่มาแต่เนี่ยลูกทำไมยี่ตาเวงเงี้ยอุเมอุกาเปียบเปียบไปเลยข้ามเอาได้เลี้ยวดีแต่เนี่ยลูกเรื่องที่อุตินาเลยอุตินาลูกเอ็มไม่ยามวันอะไรคู่เวลาไปเจอชุดดาวเลยมาเรื่องลูกมองคู่เวลยามวันตัวว่าตามมันเลยลูกเราตัวอะไรใช้กำมันมาเรา
ฟังเสียงเดี๋ยวมั้งเนาะเนี่ยมันยังร้าวอย่างอะไรเนี่ยมันยังร้าวลูกคงกูเรื่องลูกเรื่องลูกมองกูว่าตัวนี้เป็นคนน่ารักบ้างเนาะตัวกูจะทำให้ตัวกูน่ารักไปก็เป็นอันนี้เป็นมองไปบ้างเนาะเออนั่นเองก้าวมาแต่ช้าเนี่ยมันยังร้าวสกุลการ์ดแต่ยังยากด้วยว่าเลยรีเทกาจะชัวร์เนี่ยยังพิจารณาเนี่ยด้วยช่วงพงขยันด้วยงานเสียงหัวเช่นปุ่บีเย็บออกกูตามมุขยูนี้ว่าเลยก้าวมาปลาเลยเนี่ยมันจะอุ้ยเปียกจ้าเจีย ก็ต้องไปกันอาทิตย์ละมาลุลงนี่ละพี่บีตัวกูเสียใจบีขอลาเร่ด้วยที่เป็นกูไปลุยเอาละมันไม่ได้ไปลุเลยสบายลูกกูก็ยังดูดีกูเตล่าเร่ไทยนั่งงานตากามอดมาในประเดี๋ยวกูรอพันสิสิสิเนี่ยบ่เร่ก็ทำไมเอวิ่งแข่งเจียยามันนั่งงานตาลูกกูดูดูกาตัวกูง่ายง่ายบีตัวกูทั้งเป็นกูจะเท่าเนี่ยแต่สองอาเปียบีรอไทยมันเนี่ยจะยังน้องอันนี้ ซึ่งเองก็ยังคงเชื่อว่าท่านจะไปสุราธานีก็มั่งโบกันเงินอะไรสักบาทเลยยี่เกี่ยวกับเนี่ยประเด็นลูกท่านนั่งมาชี้เรื่องมาแต่ยังว่าสุดท้ายมีเงินโบกจูจ้าเก็บไว้สักตัวลูกมีเงินเก็บเอาช่วงพงขยันดูเยี่ยมฟรีเช็คฉันก็เช็คเงินอ่ะรอลูกกูดูเรื่องกูเสร็จพอทุกอย่างอยู่ตามที่เจ้าเจ้าเก็บไว้ท่านจะไปมาหรอปีเกเรนี่ก็ลูกกูขยันดูจะทำข้างกูท่านยังไปนี่ก็พันสิบีจะช่วยกูเนี่ยเปลี่ยนโบกปีเกเรนลูกจะช่วยกูรอ
อ่ะมุ่งสวัสดีปีเตอร์ที่พิเศษในเรื่องพิพาทเช่นเมื่ออีมาดรินไปปูทาร์บ้าฟิวเอกาทูลเป็นปีนี้เรื่องสิ่งหนึ่งเนี่ยพัฒน์ลูกวิบันเจมปีซารีปีปูลูเรสุยอีเมลลิสากะเบอร์มิสแอดฟิวเอนิวส์ดอทคอมพิพาทเช่นอากูสับปีอันนั้นเสียงเมื่อดรินลามาโรยังงงมีมามีหลังจวนมือเรื่องตีส่งยาเรียร์ฮะไอเดียนี่เรื่องจะมาอีมาเก่าดูแต่จีเรื่องอุริมีกูเรจ้า เป็นคลังบีมีหลังตีส่งยาดามยาเอลูมีแต่จะเผยดาวินชีดูเรียกเปียวไปสัญญาลีลาเนสเซตตงเย่ปูดูหุ่นเอ็มเนสโซไปงาสัญญาเมื่อเนตรีมีหลังจวนมุดคุมาลูตงอุติส่งเกียบีเอนาเอเดลูเปียวเกียร์บ้าที่จังกูฟิวเอ็มยามาไปดินดาวกูเทียมขังาดินปีปูทาวาเอเช่สัญญาเมื่อเนลินลุนตงยากวยเจลเลนเนปันโอเลนยามาชีลปีใจมาปูดูหุ่นเอ็มเนสโซงานาอีกเวลากามีหลังนับพี่บีสัญญาเปียวเสียพี่ดูว่า การส่งนี้มีต้องสวยละจังมีหลังจวนเงินดาวลุตาวิชิตุเด็กกันทุกอย่างทวารีเอริมีด้วยแต่คนเสียใจอยู่ในพิเดมีงานตุ่นเนี่ยมีตุ่มิดูแต่ต้องเสียใจอยู่มีตุ่มิดูมีหลังจวนมีตีส่งเกี่ยวอะไรมีหลังจวนมุกเส้นเนี่ยต้องมาเปลี่ยนยิ่งได้แค่บีอพยพเสียอาวุธมีพอสามุลุตีส่งมุลุเนี่ยมุ่งเป็นทวารีมีหลังจวนมีลุตีส่งเงินเรื่องนี้เนี่ยพัดลุยังไงมีแต่อุจิมุอุโมยวิงก์วิโอิโกคุลุเปียวอะไร
เราเรื่องต้องสวยเลยมีปมอะไรบุตรีบีดอกเนาะไอ้คนนั้นว่าที่นี่มันน่าสนใจนะแค่สู้ว่าตัวสายเพื่อนเราไม่สุดเลยขจารเราตัวแค่สู้ว่าลิงก์เช่นเดียบีมามีมือละแต่เช่นเนี่ยตัววิทยาศาสตร์เนี่ยขจารออกมาที่รู้มีหลังจากมือมีชิดอะไรบ้างเนาะแต่มันก็เลยมีหลังมาสุดเลยเนี่ยค่ะผู้วิพากษ์ดีเซอร์เนี่ยผู้วิพากษ์สุดเลยตีอะไรบ้างเนาะ မီလောင်မတစ်ခုရှိပါခြင်းသေးခွေတော်လည်းကောင်းမွေးတဲ့တော်တော်တစ်ခုကြောင့်ဤတော့မှရှိတဲ့နောက်သားတစ်ခုလောင်တဲ့ဆံမှာမိကိုထွက်လာတော့မိကိုထွက်လာအကောင်မွန်တော့ဆိုက်ပေါ့အဲ့တော့ရှုံပြီးတဲ့အခါမှာအိတ်ပြော်နေနဲ့ဒေဆုံးသွားလိုက်တာပေါ့ဟုတ်ကဲ့အဲ့ဒါကြောင့်အတိအကျတော့ကိုအိတ်မယ်ဆိုကိုအခန်းကိုပဝင်ကိုအိမ်ကြီးကိုမိသားစုနေတဲ့နေရာလေးတွန်းတော့ဘေးကနေကင်းရှင်းအောင်ဒါပေမဲ့ဒေတာမျိုးအိတ်ဖို့လို့ပါဟုတ်ကဲ့
မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းမီးလောင်မှု1800ကျော်ဖြစ်ပွားခဲ့ပြီးလူ4000ကျော်မိဘတင်းခဲ့ပြီးတော့မီးလောင်ကျန်းတဲ့ကြောင့်လူ104ဦးတေဆုံးခဲ့ပြီး125ယောက်ထိခိုက်ဒဏ်ရာရှိခဲ့ပါတယ်နောက်18ခုနှစ်မှာမီးလောင်မှု1900ကျော်ဖြစ်ပွားခဲ့ပြီးလူ6000ကျော်မိဘတင်းခဲ့က61ယောက်တေဆုံးပြီး192ယောက်ဒဏ်ရာရရှိခဲ့ပါတယ်နောက်18ခုနှစ်နဲ့2018နှိုင်းယှဉ်မယ်ဆိုရင်မီးလောင်မှုကြောင့်လူတေဆုံးမှုညွန်နေသွားတာဆိုပေမဲ့မီးလောင်ကျွမ်းမှုအခြေတက်ကတော့ပိုများနေတာကိုတွေ့ရပါတယ်ခင်ဗျာ
ကိုထဲအောင်ခန့်တင်ပေးပို့ထားရပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဥရောပကိုရွှေ့ပြောင်းဝင်ရောက်လာသူတွေနဲ့ဒုက္ခသည်တွေဟာကူးစက်ရောဂါတွေထူးထူးခြားခြားတည်ဆောင်လာတာမျိုးမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ်ဥရောပတိုက်ကိုရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူအများအပြားကိုပထမဆုံးအချိန်စစ်တမ်းကောက်ယူပြီး WHO ကအစီရင်ခံစာထုတ်ပြန်လိုက်တာပါဥရောပနိုင်ငံအစိုးရတွေအနေနဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်ပုံမှန်ကျန်းမာရေးစောင့်ရှောက်မှုတွေရရှိနိုင်အောင်ဆောင်ရွက်ပေးဖို့ကိုလည်း WHO ကအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ် Henry Ridgewell ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေကတင်ပြပေးပါမယ်ရှင်ရွှေ့ပြောင်းဒုက္ခသည်တွေကိုလိုက်လံကဲ့တင်တဲ့Aquarius သင်္ဘောကိုဖမ်းဆီးဖို့အီတလီအစိုးရကပြီးခဲ့တဲ့နိုဝင်ဘာလတုန်းကအမိန့်ထုတ်ခဲ့တယ်လို့ဒုက္ခသည်တွေဆွန့်ပစ်ခဲ့တဲ့အဝတ်အစားတွေမှာ HIV ဥနှောက်အမေးရောင်နဲ့ TB အဆုတ်နာလိုကူးစက်ရောဂါပိုးတွေပါလာနိုင်တယ်ဆိုပြီးတော့ပြောဆိုခဲ့တာပါဒီလိုပြောတာကိုကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတော့လက်မခံကြပါဘူးဥရောပရောက်ရွှေ့ပြောင်းဒုက္ခသည်တွေရဲ့ကျန်းမာရေးနဲ့ပတ်သက်လာရင်ဒီလိုယုံနှန်းစကားတွေတကယ်ပြန့်ပြန့်ရှိနေတယ်ဆိုတာအခုဖြစ်ရကဥမာတစ်ခုပဲလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အစဉ်ကစားကိုရေးသားပြုစုသူတွေထဲမှာပါတဲ့ဒေါက်တာဆူဇနာဂျက်ကပ်ကပြောပါတယ
် The refugees and migrants who come to Europe they do not bring any exotic diseases with them any exotic
ဥရောပကိုရောက်လာတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေမှာထူးထူးခြားခြားကူးစက်ရောဂါပိုးပါလာတာမျိုးမရှိပါဘူးသူတို့မှာယောဂါပိုးတစ်ခုခုတွေ့ရတဲ့ဆိုရင်တော့အဲ့ဒါကဥရောပမှာရှိနေနေပြီးသားယောဂါမျိုးတွေပါဒီလိုယောဂါတွေအတွက်ကြိုတင်ကာကွယ်မှုနဲ့ထိန်းချုပ်မှုအစီအစဉ်တွေလည်းဒီမှာကောင်းကောင်းရှိနေပြီးသားပဲလေဒုက္ခသည်တွေကြားမှာကျန်းမာရေးမကောင်းသူတွေအများပြားရှိနေတဲ့တိုင်အောင် WHO ကတော့ဒီလူတွေရဲ့ကျန်းမာရေးကိုအကောင်းမြင်သုံးသပ်ပါတယ်ရွှေ့ပြောင်းဒုက္ခသည်တွေဟာပုံမှန်အားဖြင့်ကျန်းမာရေးကောင်းမွန်ကြသူတွေဖြစ်တဲ့ဒါပေမဲ့ပင်ပန်းစီးရဲလာတဲ့ရွှေ့ပြောင်းသွားလာမှုတွေအတွင်းမှာနာမကျန်းမှုတွေဖြစ်နိုင်တယ်လို့ WHO အဖွဲ့ကပြောပါတယ်မိခင်တိုင်းတွေကနေထွက်ပြေးလာကြတဲ့ရွှေ့ပြောင်းတွေဟာသူတို့ရောက်ရှိတဲ့နေရာမှာကျန်းမာရေးစောင့်ရှောက်မှုမရတာ။နောက်နေ့တိုင်းစားသောက်မှုကလည်းဆင်းရဲတာတွေကြောင့်သာရောဂါကူးစက်မှုအန္တရာယ်ပိုးပြီးတော့ဆိုးရင်လာကြရတာဖြစ်တယ်လို့ဒေါက်တာဂျက်ကပ်ကပြောပါတယ်
။ I don't think that in most of the countries the illegal migrants have access to the health systems health services.
ပြည်မဝင်ရွှေ့ပြောင်းလာသူတွေဟာသူတို့ရောက်ရှိတဲ့နိုင်ငံအများစုမှာကျန်းမာရေးပြုစုစောင့်ရှောက်မှုရတယ်လို့ကျွန်မမထင်ပါဘူး။အာဏာပိုင်တွေကသူတို့ကိုကျန်းမာရေးစောင့်ရှောက်ခွင့်ပေးဖို့မစင်စားကြဘူးလေ။ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်လို့လက်ရှိဥရောပမှာအခြေတင်ပြောဆိုမှုတွေရှိနေချိန်မှာပဲ WHO ဖွဲ့စည်းကတော့ရွှေ့ပြောင်းဒုက္ခသည်တွေရဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်ဆောင်ရွက်ဖို့နိုင်ငံအများအပြားကပြတ်ကွက်နေတယ်ဆိုပြီးထောက်ပြသတိပေးနေပါတယ်ရှင်။မက်ခင်ဖြူထွေးပြောပြပေးခဲ့ရပါရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်။ဒီနေ့အတွက်ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိတာမို့စောင့်မျှော်နာဆင်နိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနေ့တွေမှာလိုင်းလက်မီတာ190ကပါဆန်းယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာခွေးဥပြင်ယောဂအတွက်ကုသမှုတွေကိုစနစ်တကျခံယူပြီးတော့ကြိုတင်ကာကွယ်မှုလုပ်တဲ့အကြောင်းနဲ့ဥကြော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
အများကြီးညီကြကောင်းတာပေါ့။ဒါအဲဒီနော်အတော့ဒီလူတို့တားရတော့ဒါပြောင်းနေပြောင်းစေရင်ကြောက်ရမယ်ဇောထားနေတယ်နော်။
ဒီကနေ့တိုင်းရင်းသားအင်အားစုတချို့ဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထက်ပိုမိုလျော့ရဲပြီးဗဟိုထိန်ချုပ်မှုအောက်ကကင်းလွတ်တဲ့ရည်တည်မှုရရေးအတွက်စတင်ပြောကြားလာကြတဲ့အပေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဒုက္ခဥတုဝေနဲ့ဥကြော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်အကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။တဘာဝဘေးအန္တရာယ်တွေကြောင့်လူသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေပျက်စီးကြရပါတယ်။လူငယ်ရဲ့ရှစ်လလောက်ကအမေရိကန်ပြည်ထောင်စုဟဝိုင်ယီပြည်နယ်ကကီလာဝေယာမီးတောင်ပေါက်ကွဲမှုကြောင့်ပျက်စီးခဲ့ရမှုတွေအထက်ကဒေသခံတွေပြန်လည်ရုန်းထဖို့ကြိုးပမ်းနေကြရပါတယ်။ဂျီနီယာဒူလော့ကအဲ့ဒီနေရာကိုတွားရောက်သတင်းရယူထားတာကိုကိုငင်းညံကပြောပြပေးပါရှင်
။ပြီးခဲ့တဲ့မေလထဲမှာကီလာဝေယာမီးတောင်ပေါက်ကွဲမှုဟာ36နှစ်အတွင်း62ကြိမ်မြောက်ဖြစ်ပါတယ်။ကျွန်းပေါ်မှာရှိနေတဲ့မီးတောင်ရှင်၅ခုတည်းကတစ်ခုဖြစ်ပြီးတော့အခုနောက်ဆုံးပောက်ကွဲမှုအပြီးမှာတော့ပြန်လည်ငြိမ်သက်သွားပြီလို့သိပ္ပံပညာရှင်တွေကယုံကြည်ပါတယ်။ပြီးခဲ့တဲ့မေလကပောက်ကွဲမှုကြောင့်မီးတောင်ထိပ်ကမြေသားတန်း128ကုဗမီတာပြိုကျပြီးချော်ရည်ပူတွေမြေအောက်လှိုင်ကောင်းတွေကတိုးထွက်လာစေခဲ့ပါတယ်။ချော်ရည်တွေဟာကီလိုမီတာ20လောက်ထိရောက်သွားပြီးတော့အိမ်900ခန်းကိုဖျက်ဆီးခဲ့တယ်လို့လူပေါင်း2000လောက်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီကျွန်းမှာ73နှစ်လောက်နေခဲ့တဲ့ Harshwell Hughes လည်းတယောက်အပါအဝင်ဖြစ်ပါတယ
် It was just a little piece of paradise right there and it was so nice because it was about 3 miles from the ocean
ဒီနေရာလေးကနိဗ္ဗာန်ဘုံလေးပါပဲအရန်နေလို့ကောင်းပြီးတော့ပင်လယ်နဲ့၃မိုင်ပဲဝေးပါတယ်စပိန်လေးစီးပြီးတော့ကမ်းခြေကိုတွားနိုင်ပါတယ်သဘောကတီးနံစိုက်ခင်းလဲစိုက်ထားပါတယ်ငကပေါက်တီးကအစရှောက်ချူတီးအစုံငပြောတီး၅မျိုးလောက်လည်းစိုက်ထားပါတယ်နေရီမိုးတွေနဲ့မိတောင်မြေတွေကောင်းလာကြောင်းအသီးတွေလည်းအောင်ပါတယ
်။သူတင်းဆောင်ပြီးမိတောင်ပေါက်ကွဲမှုတွေကြောင်းသူ့ channel မှာအကြောင်းကြီးတစ်ခုပေါ်လာခဲ့ပါတယ်။သူပိုင်ဆိုင်သမျှကကားနှစ်စီးနဲ့အိတ်တလုံးပြည့်အဝတ်စားတွေနဲ့စာရွက်စာတမ်းတချို့ပါ။အခုချိန်မှာတော့3လကြာမိတောင်ပေါက်ကွဲအပြီးမှာသူ့ဘဝကိုပြန်လည်တည်ဆောက်ရမှာပါ။တခြားလူတွေလိုပဲအမေရိကန်အစိုးရအထောက်ပံ့ချို့ရခဲ့ပေမဲ့လည်းအိမ်အသစ်ပြန်ဆောက်ဖို့တော့မလောက်ဘူးလို့သူကပြောပါတယ်။တင်လိုက်ကခုနဲ့ကီလိုမီတာအနည်းငယ်အဝေးမှာနေတာပါသူ့အိမ်အထီတော့ချော်ရည်ပူတွေမရောက်ခဲ့ပေမဲ့လည်းသူ့အိမ်ကိုသွားတဲ့လမ်းကပိတ်နေပါတယ်လမ်းအစ်တပြန်ဖောက်မပြီးမချင်းသူလည်းအိမ်ကိုမပြန်နိုင်ပါဘူ
း We live on a volcano on an island
ကျွန်တော်တို့ကမီးတောင်အရှင်ရှိတဲ့ကျွန်းပေါ်မှာနေနေရပါဒါကကျွန်တော်တို့ရဲ့ဘဝအစိတ်ပိုင်းပါပဲဒါမျိုးဖြစ်တတ်တယ်ဆိုတာသိပြီးသားပါဒါမဲ့လည်းမီးတောင်မပေါက်မချင်းကျွန်တော်တို့ကမသိကြအောင်ဆောင်နေတာဗျဒါမျိုးကမတည်မြဲဘူးလေခိုင်မြဲတယ်လို့ထင်ရပေမဲ့လည်းအဲ့လိုမဟုတ်ပါဘူ
းအခုလိုအပျက်စီးတွေရှိပေမဲ့လည်းဒေသခံတွေက Big Island လို့သူတို့ခေါ်ကြတဲ့ကျွန်းကနေဆွန့်ခွာသွားဖို့မရှိပါဘူးတချို့ဟာဝိုင်သားတွေအတွက်ကတော့မီးတောင်ပေါက်ကွဲမှုဟာနတ်ဖျားတွေလောက်တာဖြစ်ပါတယ်ရိုးရာကိုးကွယ်ယုံကြည်မှုအရနတ်ဖျားမပင်လေးဟာဟာဝိုင်ကျွန်းတွေကိုဖန်တီးခဲ့တာပါအဆုံးမှာတော့ပေါက်ကွဲမှုတိုင်းကချော်ရည်တွေဟာကျွန်းရဲ့နယ်မြေကိုချဲ့ထွင်နေတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းညမ်းပါရှင်အခုဆက်ပြီးနားဆင်ရမယ့်ဒီတစ်ပတ်အတွက်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာခွေးဥပြင်ယောဂါဟာရာနှုန်းမြင့်ကြိုတင်ကာကွယ်နိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်ခွေးကြိုက်ခံရပြီဆိုရင်ပေါ့ပေါ့ဆက်ဆက်သဘောမထားပဲကုသမှုတွေကိုစနစ်တကျခံယူပြီးတော့ကြိုတင်ကာကွယ်မှုလုပ်တဲ့အကြောင်းကိုဒေါက်တာတန့်စောကတင်ဆက်ပေးထားပါရဲ့ရှင်
ရှိနေတဲ့ပန်းရှင်မဲခွေးအရေးအတွက်ယုံနေသွားမယ်ဆိုရင်ခွေးကြိုက်ခံရဖို့ရာဂိုင်နှုံးလဲနေပါတော့မှာဖြစ်ပါတယ်။လက်မမရှိတဲ့ပန်းရှင်မဲခွေးအရေးအတွက်ယုံနေတော့အောင်ကြိုးစားနေတဲ့အချိန်ကာလမှာတော့ခွေးကြိုက်မခံရအောင်ကိုပဲ Q site ပြီးတော့နေကြရမှာပါ။အ အကြောင်းတိုက်ဆိုင်လို့ခွေးကြိုက်ခဲ့ရပြီဆိုရင်ခွေးပြရောဂါပိုးဝေရောက်နိုင်ခြင်းမရှိအောင်ဘလူးပြုတ်မှုဆောင်ရွက်တင်ပါတယ်လို့မေးကြည့်တဲ့အခါအထွေထွေရောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ခွေးပြရန်ယောဂါနဲ့ပတ်သက်ပြီးတော့ခွေးကြိုက်ခံရရင်ဆောင်ရွက်တဲ့အချက်လက်တွေဆိုပြီးတော့ဆရာတို့ guideline တွေထွက်ပါတယ်အဲ့တော့အဓိကအပြင်တော့ဒီခွေးကြိုက်ခံရပြီဆိုရင်ခွေးကြိုက်ခံရတဲ့သူတယောက်ဒီခွေးကြိုက်ခံရတဲ့ဓာရကိုစေးကြောတန့်စင်ရမယ်နော်တော့ရေနဲ့လောင်းချပြီးတော့တန့်စင်စေးကြောပေးရမယ်ပြီးလို့ရှိရင်ဆရာတို့နီးဆက်ရာနော်ဆေးကန်းကိုသွားပြီးတော့မေးခိုင်ကွယ်ဆေးထိုးတင်တယ်နောက်တစ်ခါဒီပိုးသက်ဆေးနော်ဒီခွေးရဲ့ပါးစပ်မှာပါတဲ့ဘက်တီးရီးယားပိုးတွေတခြားဘက်တီးရီးယားပေါ့နော်ခွေးဥပြန်ယောဂါကြောင့်မဟုတ်တဲ့တန်တဲ့ပိုးတွေလည်းဝင်နိုင်တဲ့အတွက်ကြောင့်နော်ကာကွယ်ပိုးသက်ဆေးပရိသေဝါပိုးသက်ဆေးတွေတောက်သုံးဖို့လိုနိုင်တယ်ပြီးတဲ့ခါကျတော့ဆရာတို့ဒီကြိုက်ခံရတဲ့ဓာရကြီးတယ်သွေးထွက်တယ်ဆိုရင်ဆရာတို့သွေးတိတ်အောင်ဒီချုပ်ချိုးနဲ့เนาะချုပ်တင်နေပေါ့အဲ့တော့တစ်ဖက်မှာတော့ဆရာတို့ဘာကိုဒီညွန်ကြားထားမှုရှိလဲဆိုခွေးကြိုက်ခံရတဲ့အနာကိုတဲ့မချုပ်ပေးပါနဲ့လို့ပြောထားတာရှိတယ်။နောက်အဲ့ဒါဘာလို့လဲဆိုရင်ဒီပါးစပ်ထဲမှာပါတဲ့ပိုးတွေကเนาะဒီအနာထဲကိုရောက်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဆရာတို့ကချုပ်ပြီးတော့သွေးမထွက်အောင်လုပ်ပေးမယ်လေအဲထဲမှာဘက်တီးရီးယားပိုးတွေပွားလာရင်ဒီအနာကြီးကဒီပြန်ပြီးတော့ချုပ်ချိုးကလည်းပြန်ပြီးပွင့်ထွက်သွားမှာပေါ့။နောက်ဒါကြောင့်မလို့ဆရာတို့ကသွေးထွက်တဲ့အခါမှာချုပ်ပြီးတော့သွေးတိတ်အောင်လုပ်တဲ့အနေနဲ့ဒါရင်ချုပ်ကျင်တင့်နေ။ကြိုက်ခဲခံရတဲ့အနာကြီးတစ်ခုလုံးကိုစိနေအောင်เนาะမချုပ်ပေးဘူးတော့ဒါလိုအပ်တယ်။เนาะဒါလုပ်ပေးရမယ်။အဲ့တော့ဆေးထည့်မယ်တမျိုးကြဆေးလိမ့်မယ်ပတ်တီးစီးတယ်ဒါဒီလုပ်တွေကတော့တာမန်အနာကဲ့သို့ပဲဆရာတို့က local treatment အနေနဲ့ပေးရပါမယ်။နောက်တစ်ခါကျတော့ဒီခွေးဥပြန်ကာကွယ်ဆေးကိုဒီတတ်မှတ်ထားတဲ့အချိန်တိုင်းထိုးတင်တယ်ပေါ့နော
်ခွေးကြိုက်ခံရပြီဆိုရင်ကြိုက်တဲ့ခွေးကိုအချိန်ဆယ်ရက်စောင့်ကြည့်ပြီးမှခွေးပြန်ကာဝယ်ဆေးထိုးခဲ့ကြတဲ့အယူအဆလည်းရှိခဲ့ပါတယ်ဒီနေ့ခင်ဗျားတော့ခွေးကိုစောင့်ကြည့်ပြီးအချိန်ဆွဲတာမျိုးကိုခွင့်ပြုတော့ပဲခွေးကြိုက်ခံရပြီဆိုတာနဲ့ခွေးပြန်ကာဝယ်ဆေးကိုအမြန်ဆုံးထိုးနိုင်ကာဝယ်ထားရမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဆရာတို့ဒီဆရာတို့ဖြစ်ခါစားမှာခွေးကြိုက်ခံရပြီဆိုလို့ရှိရင် local treatment ကတော့ဒီတိုင်းပဲသွားပါတယ်ဒါပေမဲ့ခွေးဥပြန်ကာဝယ်ဆေးထိုးဖို့ကိစ္စကြတော့ဆရာတို့ခွေးကိုဆယ်ရက်စောင့်ကြည့်ခိုင်းတယ်ဆယ်ရက်အတွင်းမသေးဘူးဆိုရင်ဒီခွေးမှာခွေးဥပြန်ပိုးမရှိတဲ့အတွက်ဆေးထိုးရမလိုဘူးဆိုပြီးတော့ဆရာတို့တာကင်ငယ်တုန်းကလေးလာမှတ်သားခဲ့ရတာပေါ့နော်အဲ့ဒီခါကျတော့အခုနောက်ပိုင်းမှာတော့ဆရာတို့ကဒီဆယ်ရက်စောင့်ကြည့်တာထက်ကိုခွေးကြိုက်ခံရတဲ့သွေးဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးဖြစ်လာတယ်အဲ့တော့ပြန်စဉ်းစားကြည့်မယ်ဆိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကဆရာတို့ထိုးလုပ်လိုက်တဲ့ခွေးဥပြန်ကာကွယ်ဆေးတွေကချက်ပတ်ပတ်လည်းမှာ14လုံးထိုးရတယ်သူ့ရဲ့နော်ဘေးထွက်ဆိုးကျိုးတွေအနေနဲ့ဒီအာယုံကျော်ထိခိုက်တဲ့ကြွက်သားထိခိုက်တဲ့နောက်ဆက်ဘေးထွက်ဆိုးကျိုးလေးတွေရှိတဲ့အတွက်ကြောင့်မို့ဆရာတို့ကဒီကာကွယ်ဆေးကိုလည်းဘေးထွက်ဆိုးကျိုးထံအောင်ခံစားရမှာလဲဆိုရင်တစ်ဖက်ကခွေးပြန်ယောဂဝင်မှာလဲဆိုရင်ဒီခါကျတော့ဆရာတို့ကဒီခွေးကိုဆယ်ရက်စောင့်ကြည့်ပြီးဆယ်ရက်တွင်မသိဘူးဆိုခွေးမှာခွေးပြန်ယောဂပိုးမရှိဘူးလို့ယူဆတဲ့အတွက်မထိုးလို့ရတယ်ဆိုပြီးဆရာတို့လေးလာမှတ်သားခဲ့တယ်နော်အခုနောက်ပိုင်းမှာတော့ကာကွယ်ဆေးအစ်စ်အစ်စ်နေဆရာတို့ထုတ်လို့လာတဲ့အခါမှာလက်ရှိအသုံးပြုနေတဲ့ကာကွယ်ဆေးဒီဘေးထွက်ဆိုးကျိုးအရင်အထက်ဆိုင်အများကြီးပဲနေပြီးတော့လူကိုထိခိုက်မှုအလွန်တရာနေပါသွားတယ်ခွေးဥပြန်ပိုးကိုလည်းရာဂိုင်နှုန်းပြည့်နှီးပါကာကွယ်လိုက်နိုင်တဲ့အတွက်ကြောင့်မလို့တစ်ဖက်ကဆရာတို့ကဒီခွေးကြိုက်ခံသွေးထွက်အောင်ကြိုက်ခံရပြီဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးတော့ recommendation နော်အကြံပြုချက်တွေပေါ်ပေါက်လာတယ်
အိမ်မှာကာဝယ်ဆေးတွေစနစ်တကျထိုးပြီးမွေးမြူထားတဲ့သူတွေကလည်းကာဝယ်ဆေးထိုးထားတဲ့ခွေးကြိုက်တာကိုခံရတဲ့အခါအကြိုက်ခံရတဲ့သူကိုရောခွေးပြန်ကာဝယ်ဆေးထိုးပေးဖို့လိုနိုင်လားဆိုတာကိုသိကျင်ကြပါတယ်ခွေးကြိုက်ခံရပြီဆိုရင်ပေါ့ပေါ့ဆတ်ဆတ်သဘောမထားပဲထိရောက်တဲ့ကာဝယ်မှုတွေကိုပြုလုပ်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ခွေးပိုင်ရှင်တွေရောဆရာတို့ပြောချင်တာကကာဝယ်ဆေးထိုးထားတော်လေပဲနော်ကို့မှာအနာရေပြားမှာပုံးပဲ့တာရှိတယ်ခွေးကလာရက်မိအောင်မရက်မိအောင်နေတင်တယ်တော့ရက်မိလို့ခတ်မတင်လို့သူ့ရဲ့ခန္ဓာကိုယ်ထဲမှာပိုးရှိတယ်သူဒီကာဝယ်ဆေးလဲထိုးထားတဲ့အတွက်ကြောင့်မလို့သူ့မှာလက္ခဏာမရှိဘူးဆိုပေမဲ့သူ့ရဲ့ဒရေးမှာများကဲ၍နော်ခွေးပြန်ပိုးပါလာခဲ့ရင်ကိုယ်ကိုလည်းကူးဆက်လာနိုင်တဲ့အတွက်ကြောင့်ဒါမျိုးဆိုရင်ကိုယ့်ရဲ့ပိုးပဲ့တဲ့နေရာရှိရင်ခွေးရက်မခံအောင်ဝီးဆိုင်တင်တယ်မတော်တဆရက်တယ်ဆိုရင်လည်းကာဝယ်ဆေးထိုးထားတင်တယ
်ခွေးပြန်ယောဂါဟာရာနှုန်းပြည့်ကြိုတင်ကာဝယ်နိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်ခွေးကြိုက်ခံရပြီဆိုရင်ပေါ့ပေါ့ဆတ်ဆတ်သဘောမထားပဲကုသမှုတွေကိုစနစ်တကျခံယူရင်းကြိုတင်ကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ
်ဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားရပါရှင်အခုဆက်ပြီးတော့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုနှาศင်ရပါမယ်ဒီကနေ့တိုင်းတိုင်းအင်အားစုတချို့ဟာစစ်မှန်တဲ့ Federal ပြည်ထောင်စုထက်ပုံမိုရော်ရဲပြီးဗဟိုထိန်းချုပ်မှုအောက်ကပုံမိုကင်းလွတ်တဲ့ရည်တည်မှုရရှိရေးအတွက်စတင်ပြောကြားလာတာကိုတွေ့ရပါတယ်။ဒီလိုတိုင်းသားအခွင့်ရေးတောင်းဆိုမှုအရှိန်အဟုန်ဘာကြောင့်ပုံမိုမြင့်မားလာရပါသလဲ။ပြည်လည်မှုရရှိအောင်ဘယ်လိုကင်တွယ်ဖြည့်ရှင်းသင့်ပါသလဲ။ UPDJC ကပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဒီဥက္ကဋ္ဌဦးသူဝင်းနဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင်။
မောင်ဆုံးကျွန်တော်မိကျင်နာကတော့ဘူးရခိုင်အီအီကကွန်ဖက်ဒရေးရှင်းလူကြီးနဲ့ဆွေးသဘောမျိုးပြောလာပါတယ်တခါကချင်းဖွဲ့စည်းတချို့ကလည်းပဲသူတို့စီးကြနိုင်ငံဆွေးသဘောမျိုးပြောလာကြပါတယ်ဆိုတော့ဒီအတန်းတွေကြားလာရတာဟာပြည်ထောင်စုအရေးအတွက်နည်းနည်းရင်းလေးစရာများကောင်းလားဆရာ
ဟာအများကြီးရင်းလေးစရာကောင်းတာပေါ့ဗျာအဲ့ဒီနော်အဲ့တော့ဒီလိုသဘောထားကြတာတော့ဒါပြောနေပြောခြေရင်းကျကြမယ်သဘောထားနေတယ်နော်ဒါပြီးလို့ဆိုတော့ဟိုကိုယ်ဆောင်တဲ့အတိုင်းဟောတော်ဗျာလွတ်လွတ်လပ်လပ်တော့ကိုယ်တိုင်ရှိတဲ့ကိုယ်ဒီကနေတော့ပါတာပေါ့ဒါပြီးနဲ့အဲ့ချင်းနေရဒီလိုမှမဟုတ်ဘူးမဟုတ်ဘူးနော်။ဒါအဲ့ဒီလိုကာလမှာဆိုရှင်အဲ့ကိုပြောင်းပြီးဒီတစ်ခုလည်းမှာမှာဒါပုံလေးလေးလာနေပြီးဟာဦးတို့ကောက်တာပေါ့နော်။ဒီပြီးကြလေးလာပြည့်စုံနေတယ်ပေါ့။ဒါဟိုဒီကဖြစ်တော့ဟာပြည့်နေတဲ့ပုံပြင်းနေနေတာလေဟိုဒီပေါင်းရတာဒီတော့အချင်းလေးကမသိတယ်ဘူးကြနော်။အဲ့အခုဒီကာလမှာဒီလိုတော့နိုင်ရှိတယ်ဒီကတော့ဒီအများကြီးအများကြီးဆိုလို့ရှိတယ်ဗျာဟုတ်တယ်ဗျာ
။ဟုတ်ကဲ့ရှာဒါပေမဲ့အရင်တုန်းကလွတ်လပ်ရေးရပြီးကြတဲ့အလည်းပဲမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခွင့်အရေးတောင်းဆိုမှုတွေတိုင်းရင်းသားပုံမှန်မှုတွေရှိကြတာပဲအဲ့ဒီတုန်းကတော့ဒီလောက်ထိပြင်းပြင်းထန်ထန်ကြားခဲ့ရပဲနဲ့အခုနောက်ပိုင်းမှာပိုပြီးတော့ဒီတောင်းဆိုသံတွေကပိုပြင်းထန်လာတယ်ပိုပြီးတော့စီးကြသဘောပိုပြီးရော့ရဲတဲ့ပြည်ထောင်စုသဘောမျိုးတွေတောင်းဆိုလာကြတာဘာကြောင့်လို့ဆရာဆန်းစစ်မိပါလဲဆရာပြင်းထန်လွန်လို့များပူကံလာတဲ့သဘောလားဒါမှမဟုတ်ရင်ဒီမိုကရေစီအစွဲလက်ထက်မှာနဲ့ရော်ရဲလို့များပူပြီးညှို့ထွက်ဖို့ကြိုးစားလာတဲ့သဘောလားဆရာဘယ်လိုတွေးမိမှာလဲ
ဒီလိုလေကျွန်တော်တို့အတိုင်းကြီးကလက်လိုက်ရတဲ့ရချပြီးတော့ဘီဒီယိုဖြစ်တာရှိနေတာဒီနော်ဒါကတော့ဒီဒီလိုက်ဒီလိုဒီလိုဆိုတဲ့အခြေအနေမဟုတ်ဘူးကြီးကနော်ဒါအခြေအနေမဟုတ်တဲ့နဲ့ကြာအာနာကိုရအောင်ဒီလိုဆိုတဲ့အခြေအနေတော့ရှိတယ်ဒီနော်ဘူးချင်းဒီကလေးပဲဗာတိလို့လဲဆိုတော့ဒီဒီကြိုက်ပွဲကြီးဒါကစိတ္တကကြီးဟာပုံမှန်တော့တချို့ပါဘူးတော့ပုံပြီးကောင်းဒါကြောင့်မလို့ဒီဖိမိတ်ရင်းလို့ဒါဒီအရင်ချိုက်ပြောင်းသွားလို့ဆိုတာတော့အဲ့လိုတော့မဟုတ်ဘူးသူကညော့တော့ညော့ဒါပေမဲ့ဒီသူတို့ဒီအရင်ကြီးကြီးရမရသေးတာဒီအဲ့လိုမဟုတ်ရလေဖြည့်ချင်းမရဘူးငင်းငင်းမရသေးတာဒီပေါ့ဗျာအဲ့ဒါကြီးကအဲချူဒီချူဒီအဲဒါလူကိုလူရေဒီနာလူတူတူတူတူပြီးတော့အဲကျောင်းလာတာပေါ့ကျောင်းလာပြီဆိုတာလည်းလေအဲဒါတစ်ခါလေးပြီးလဲအရေးကြီးကြီးကတိုးလာတဲ့အခါကျတော့ဒါဖြူဖြူရချက်သွားတဲ့ဘဝကြီးကြီးချပါလေတော့ဒါပြီးလေတစ်ခါတစ်ခါတိတ်ကြီးကပြန်လာလေအဲ့ဒါမဟုတ်ဘူးပြန်လာပဲနော
်ဟုတ်ကဲ့ဆိုတော့တစ်ဖက်နဲ့တစ်ဖက်မယုံကြည်မှုတွေပုံပြီးများလာရတဲ့အကြောင်းကိုလည်းကျွန်တော်မေ့ချင်ပါတယ်ဆရာဒီတိုင်းရင်းသားတွေနဲ့ဆရာညီညာရေးအတွက်တွေ့နေရတဲ့ပုံကူဖြစ်ပါတယ်เสียသူတို့နဲ့တွေ့ဆုံဆွေးနွေးရတာကသူတို့ဆရာမယုံကြည်တဲ့စကားတွေပူပြီးကြားခဲ့ရသလားဆရာ
အေးဒီလိုမယုံကြည်ဆရာအစာရရှိနေရတယ်နော်ဆရာရရှိနေတဲ့ခါကျတော့ဒီလိုချွေးချင်းချွေးချင်းနဲ့အဲဒီထဲမှာချွေးချင်းရဲ့အချက်ဒီမဖြစ်ရှိနိုင်တဲ့အချက်တွေရှိတာပေါ့ဥပမာပြဟာလာနောက်ဟိုလာဒီအဲတမ်းတို့ဒီခုရရှိရမယ်လို့ခွဲတွေ့ဒီအဲခွဲတွေ့မလို့ဘူးဒီချွေးချင်းလေးနဲ့ပတ်သက်လို့ရတယ်အရင်စားလေလေဆရာကြီးကတော့နေရာတူရင်အဲကြီးတဲ့ကတည်းကလည်းမဟုတ်ဘူးကြာတယ်အဲ့ဒီလိုဒီလိုကြီးနေတတ်တယ်ဒီပြောရင်းပြောရင်းနဲ့အာကြာအဲ့လိုဒီကြီးကလေးတွေပြောပြရလေးလို့ထင်ပါရဲ့
အခုနောက်တစ်ခုကျွန်တော်စဉ်းစားမိတာကဝါပေါ်ဆရာ UWSA ဝါကတော့သူတို့ဝါဒေတာဟာတကယ် Confederation ပုံစံမျိုးနဲ့နေနေတာပဲဆရာသူတို့စစ်တပ် level သူတို့မှရှိတယ်သူတို့ကိုယ်ပိုင်စီမံခွင့်တော်တော်များများရပြီးတော့နေတဲ့အဖွဲဖြစ်ပါတယ်ဆိုတော့အဲ့ဒီအဖွဲရဲ့နမူနာကိုမျိုးကျန်တဲ့တိုင်းသားတွေအားကြလာကြသလားလဲကျွန်တော်စဉ်းစားမိပါတယ်။အဲ့ဒါဆို
တော့တကယ်ရှိနေတာလေသူတို့နေရတဲ့ဒီလေကကျွန်တော်တို့ဒီလေလေးရတွေကဥမာရှမ်းဆိုတော့နော်ရှမ်းကဒီကွန်ဖက်ဒရေးရှင်းကိုတောင်းတာလေကွန်ဖက်ဒရေးရှင်းကလည်းဒီလိုမျိုးလက်ခုနေပါပဲအတိတ်ကတည်းကနော်ဒါကတော့ဘာလို့ပြောပြောကိုကိုကိုဒီလိုကနေဒီနေ့ဆန္ဒရှိရဆိုတဲ့အတိတ်တွေပါပဲအဲ့ဒီစနေရီယာဒီဒီပတ်ကြည့်ရတော့ကြာအဲ့ဒါကြောင့်မလို့ဒီလိုတောင်းဆိုမှုတွေကရှိနေတယ်ဒီကျွန်တော်ပြတာလေးနော
်ဟုတ်ကဲ့တချို့သမိုင်းကိုပြန်ကြည့်ရင်ဗမာဘီရင်တွေကတိုင်းရင်းသားတွေကိုသင်ပိုက်အုပ်ချုပ်ခဲ့တယ်အဲ့ဒါကိုတချို့သမိုင်းဆရာတွေသုံးသက်တော့ဘာတွေ့ရလဲဆိုတော့အဲ့ဒီဘီရင်တွေလက်ထက်ကလည်းပဲတိုင်းရင်းသားဒေသကိုအခုခေတ်လောက်အနိကစောင့်ကြည့်ဖိနှိပ်မှုမရှိဘူးလို့သုံးသပ်ကြပါတယ်။ဘာကြောင့်လဲဆိုတော့ဘရင်စစ်ထွက်မယ်ဆိုရင်တိုင်းရင်းသားဒေသကစစ်သားစုဆောင်ပေးရတာတစ်ခု။နောက်တစ်ခုက နှစ်စဉ်အခွန်တော်ဆက်သားတာတခုဒီနှစ်ခုကလွဲရင်အဲ့ဒီဘရင်တွေလောက်မှာကလေးကဘရင်တွေဗမာဘရင်တွေစိတ်ပိုက်ခဲ့ခြင်းကလေးကတိုင်းသားတွေဟာကိုယ်ဒေသနဲ့ကိုစူးစီးခြားခြားနေခွင့်ရခဲ့တဲ့ဆိုသမိုင်းရှာတွေသူကအဲ့လိုပဲကောက်ချက်ချရပါတယ်ဆိုတော့အခုလွတ်လပ်ရပြီးနောက်တိုင်းသားတွေကိုစီမံခန့်ခွဲလာတဲ့ဆင်ကပိုးပြီးကျဉ်းကျပ်လို့များလားအဲ့ဒါကိုလည်းတစ်ချက်စဉ်းစားမိပါတယ်ဆရာ
ဒီကျေကတော့ခြေလေးဒီတမန်နိုင်ငံကတင်ပြရတဲ့တင်ပြရလူမျိုးတစ်ခုနဲ့တူတူဒီလိုတိုက်ကြတာပဲဒီနော်တိုက်ကြတော့လေဒီမှာငားလေလောက်ဆိုတော့အဲ့ဒီဖြစ်တော့လေရှင်ကြီးကြီးကဒီလိုလူမျိုးတွေကတိုက်ကြတိုက်ကြတဲ့လူမျိုးတွေတိုက်ကြတော့တိုက်ကြတဲ့ဆောင်ကအဲ့ဒီတော့ဆယ်ဟာဒီတားလူပြန်ပြီးတူတူမျိုးတွေပြန်အစ်ဖြစ်ကြတာပဲဒီဒီလိုလေအဲ့ဒါတော့ပဲဒီလိုဒီလက်ဆောင်ဆောင်ရချက်တွေတတိပညာချက်တွေအဲ့ဒီလိုအချင်းချင်းနဲ့ဆက်ဆံမှုရရှိတာပေါ့နော်အဲ့ဒါကိုရရတယ်လို့ဆိုပြီးတော့အဲဒါကိုပြန်ပြီးတော့အဲဆေးနဲ့အောက်ကြောင်ပြန်ပြီးတော့တိတ်နေတဲ့ဟာကတော့ဒါတော့ဘယ်ဖြစ်ကြအခြေအနေဒီတော့
ဆရာတကယ်တော့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရမယ်ဆိုရင်တော့ဒီ identity politics ခေါ်တဲ့သူလူမျိုးငါလူမျိုးစုဘာသာစကားယဉ်ကျေးမှုဘာသာရေးစကားတွေကိုခွဲခြားပြီးတော့လက်ညှိုးထိုးနေလို့တော့မဖြစ်ဘူးထင်ပါတယ်အဲ့ဒါတွေမရှိသေးကောင်းနေပါဆရာဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာအဲ့ဒါတွေကိုလူကမမေ့ဖြောက်နိုင်ကြပါနဲ့ဒါပိုပြီးများလာတာတွေ့ရပါတယ်ဆရာအဲ့တော့အဲ့ဒါကိုဘယ်လိုကင်တွယ်ဖြစ်ရှင်းနိုင်မယ်ထင်ပါလဲခင်ဗျာ
အဲ့ဒါကတော့ဒီတိဆာမျိုးချက်ချင်းမျိုးအဲ့လိုချင်းချင်းမျိုးများပြီးတော့လောက်အောင်မတင်နေဘူးဒါပေမဲ့ဝင်ပြီးတော့လည်းပူရက်ကြီးတွေကလည်းလောက်အောင်မတင်ဘူးဒါပြီးတော့အချင်းချင်းမျိုးနေရင်အဲ့ဒီစိတ်တမ်းများကြီးရှိနေတာနဲ့ဆိုရင်ပို့ပြီးတော့လူတွေကဘာလို့ရှင်းတာလဲဆိုတော့ဟုတ်ရှင်းရာဇသိတောင်းများစွာဒီမှာတော့ဒီလူတိုင်းကြီးရဲ့ရှင်နေကိုယ်ကိုယ်တိုင်းကြီးကိုယ်ဥမေရံလေးစီတောင်းတော့ကိုဟိုချက်ချင်းမျိုးနဲ့ကတိဆောက်ရဲ့အဲ့ဒီချက်လိုလည်းပဲကျွန်တော်ဒီမှာနိုင်ငံကြီးအခုကျွန်တော်နေနေတဲ့အဲဧရိယာတော့ပြည်လာတာပေါ့ဗျာအဲ့ဒီချက်ရာကိုထွန်လာလို့တာပေါ့ဒါပေမဲ့အခုမရှိနေရတဲ့တခြားကြီးနော်အခုရှိနေကြတဲ့တိုက်တွန်းတွေဖြစ်နေတာလည်းတိတ်ပြီးတော့မပေါင်းဘူးနော်အဲ့ဒီတကယ်လို့ဖြစ်နေတဲ့ကြောင်လေးပဲဆရာတတန်ပြရတူရှိရလို့ပါလို့နေတယ်။တော်တယ်နဲ့ဒီဒေါကွန်မစ်တူလေးဒီအတူတူလေးညံ့ညံ့လေးပြရမယ်နဲ့ပြရပြ။ဒီဒီပြတဲ့အခါမှာလေနံပါတ်1ကတော့အကောင်းမြင်ရမယ်ပြ။နံပါတ်2ကတော့ဒီညတရားပြောတာကိုကိုယ်ကရှင်းလင်းစွာနားဆောင်ရမယ်ပြ။အဲ့ဒီတော့ကိုယ်ပြောနေတာကိုလေရှင်းရှင်းလင်းလင်းပြောပြရမယ်ပြ။အဲ့ဒါပြီးတော့အချောပြန်လို့ရမယ်ပြ။အိခါရမယ်ပြ။အဲ့ဒီဒီနဲ့အဲချက်ပြီးတော့လုပ်လို့ရှိနေရှိနေဒါကျွန်တော်တို့ရှိနေနေရှိချစ်ချင်ရလာပြောနေပြောအမှန်နဲ့ရှိရပြန်ပြီးတော့ဖြစ်နေလို့ယူဆတာပဲကြာနော်အဲ့ဒါများများလို့ပြောနေလို့ဒီမှာတွေ့ရတဲ့လူတွေခင်ဗျားတွေကနော
်ဟုတ်ကဲ့ဟိုအဲ့ဒီဟိုကဘရင်ခက်ကဟိုရှိလွန်ခဲ့တဲ့နှစ်ပေါင်းများစွာကသိကြနေခဲ့တဲ့ကိစ္စကိုတကယ်တော့အခုမှသာလျှင်အဲ့ဒီဟာကိုပြန်ပြီးတော့ဖော်ထုတ်လာကြတဲ့သဘောတွေ့ရပါတယ်အဲ့ဒါကြောင့်အခုအချိန်ဒီမှာဘာကြောင့်သူတို့ပူပြီးခံပြင်းလာကြသလဲအဲ့ဒါကိုကျွန်တော်အမြဲတမ်းစဉ်းစားမိပါတယ်ဆရာ
အဲ့အဲ့ဒါကလည်းဒီလိုကြီးပါဒီလိုကျွန်တော်နားလည်လိုက်ရလေဟိုဒီစီဘာကွန်ရဲ့အချင်းချင်းကြီးခုံလို့ရတဲ့တင်တာတွေကမသိဘူးဆိုတဲ့ခါကျတော့ဟောဒါဒီစိတ်ကြီးကဟိုဒီဘာကွန်မဖြစ်ချင်တာတစ်ခုပြီးတစ်ခုတိုးလာတာပေါ့ဗျာအဲ့ဒါကြောင့်ဒီလိုဖြစ်လာတာလည်းယူဆပါပါကြာနော
်ဟုတ်ကဲ့နောက်ဆရာတို့ကညီညာကြီးအတွက်ညီနိုင်နေရတဲ့ပုဂ္ဂိုလ်တွေဆိုတော့အခုဖြစ်နေတဲ့တိုက်ပွဲတွေကတော့ညီညာကြီးဆက်လက်ပြီးတော့ဆွေးနွေးညီနိုင်ဖို့အတွက်အချင်းနေဖန်တီးပြနိုင်ပါရဲ့လားအပြစ်ခတ်ရဆဲရေးကိုပထမဆုံးစဉ်းစားအောင်ခိုင်မြအောင်မလို့သိမှုလားဆရာ
အမှုကတော့ဒီလိုလေကျွန်တော်တို့ရေးခိုင်းညီလာခံရမခေါ်နိုင်ဘူးတော့မြန်မာပြည်ကဟိုကိုလိုက်တာတွေကတိုက်ဆစ်ဆူသွားတာတွေရှိတယ်အဲ့ဒီငင်းငိုင်းရေးအတွက်ကိုဟိုချွေးနေတိုင်းနေကျွန်တော်တို့ဥမာ UDP ဂျေစီချုံလို့အခုတောင်မှမခေါ်နိုင်ဘူးဖြစ်နေတယ်အဲ့ဒါတွေကဒါပြည်ပြည်လဲလို့ဆိုရတဲ့ကြတော့ကုန်းလိုက်ကြပြောရတာဒီဟိုတန်ပြရဖြစ်နေတဲ့မိမှုတွေရကြည့်လိုက်ကြရတော့ဒီဝင်ဆွေးနေတာတဲ့ကိုဟိုအလို့တော်ဆွေးနေမှုတွေများများလုပ်နေတယ်လို့ကျွန်တော်တို့အဲ့လိုတွေ့လာခဲ့ပြီနော်အဲ့အလို့တော်များများလုပ်တဲ့ခါကျတော့မှပြန်ပြီးတော့နားလည်ကြည့်အောင်ကြိုးစားနေကြရပေါ့ဗျာအဲ့လိုနားလည်ကြည့်ရတဲ့ခါကျတော့မှကျွန်တော်ဒီဆွေးနေကြပြန်ပြီးတော့ဟိုဒါမိငယ်ဆိုင်ဆိုင်တွေပြန်လုပ်ဖို့အဲ့ဒီပြန်ကြိုးစားနေတဲ့ပုံစံလေးကျွန်တော်ယူဆတယ်အဘိဓိရေချေကျွန်တော်ဒီရကလည်းမခေါ်နိုင်ဘူးကျွန်တော်ဟိုရင်းနှီးရဖို့ရောနော်ဒီဒီဒီစလည်းမခေါ်နိုင်ဘူးအဲ့ဒါတွေကအခုကျွန်တော်တို့ဆိုရင်ဟိုလူကြီးတွေများများပြည်ပြီးနိုင်ငံရေးပါတီရှိတယ်ဒီအတိုင်းနဲ့ဒီနေ့ကျွန်တော်ရှောက်သွားဒီဒီလူကြီးတွေပြည်ပြီးတော့ခါရီးဒီကျွန်တော်တို့ကလည်းဒီပြည်ရပြည်ကြောင်းမို့ဒီအခုဖြစ်နေတဲ့ပြဿနာကြီးကိုကျွန်တော်ဝိုင်းပြီးတော့ဖြေရှင်းရဖို့ ဟလာအဲ့ဒါအဲ့ဒီကိုဝိုင်းပြီးတော့အားပေးနေတာပေါ့ဗျာအဲ့ဒီနည်းနည်းလုပ်ပြီးတော့ဒါဒီလိုပဲလေကောင်းလာနေလို့ကျွန်တော်တို့ပြတ်သွားရပြီနော
်သရရှင်ဆရာစပိုင်းကိုမထင်မချမ်းလေ့လာလက်ရှိအခြေအနေကိုအမှန်တိုင်းသုံးသပ်အနာကဘုံအကျိုးစီးပွားအတွက်ကြိုးစားပြီးတော့ဆွေးနွေးညှိနှိုင်းအဖြေရှာနိုင်ရေးတို့ဟာအခုပြည်ထောင်စုညီညွတ်ရေးဒါမှမဟုတ်ညီညာရေးဖြစ်စဉ်အတွက်အရေးကြီးဆုံးလိုအပ်ချက်တွေဖြစ်တယ်လို့ဆိုရင်မှားမယ်မဟုတ်ဘူးလို့ယူဆမိကြပါခင်ဗျာကျေးဇူးတင်ပါတယ
်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူရဲကော်မတီဒုဥက္ကဋ္ဌဦးသူဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးတင်ပြပေးခဲ့တာပါရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကိုရန်နိုင်စီစဉ်တင်ဆက်နေကြတပတ်တွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်။ဒီမှာပါကျွန်တော်ညနေမှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုဆက်ပြီးတော့မှာပါတယ်။2022ကမ္ဘာဖလားဘောလုံးပွဲမှာတော့အသင်းတွေထပ်တိုးဖို့နိုင်ငံတော်များကထောက်ခံကြတယ်ဆိုပြီးတော့ FIFA ဥက္ကဋ္ဌ Infantino ကပြောလိုက်ပါတယ်။ Las Vegas မှာစနေနေ့ကထိုးသက်ခဲ့တဲ့ WBA ကမ္ဘာ Welterweight Champion လူပဲမှာ Philippines က Manny Pacquiao ကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Australian Open Tennis ကြိုင်ပွဲမှာတော့ Champion Federer နဲ့ Wozniacki တို့ပါဝင်နာမည်ကြီးတို့ချို့ Quarter Final မထိုင်ခင်မှာရှုံးနိမ့်ပြီးတော့ကြိုင်ပွဲကနေထွက်လာရပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
ယူရီမှာကျင်းပနေတဲ့အဆဖလားဘောလုံးပွဲမှာတော့ဗီယက်နမ်အသင်းဟာ quarter final ကိုတက်သွားပါတယ်။ဒုတိယဆင့်ရှုံးထွက်ပွဲစဉ်မှာဗီယက်နမ်ကဂျော်ဒန်ကို penalty မှာအနိုင်ရပြီးတော့ quarter final ကိုတက်သွားခဲ့တာဖြစ်ပါတယ်။ပုံမှန်ပွဲချိန်အတွင်းမှာတကူးစီတင်ဖြစ်နေတာကြောင့် penalty ကဏ္ဍမှာဗီယက်နမ်ကဂျော်ဒန်ကို၄ဂိုး၂ဂိုးနဲ့နိုင်သွားတာပါ။ဒါပြင်တရုတ်ကလည်းထိုင်းကို၂ဂိုး၂ဂိုးနဲ့နိုင်ခဲ့သလိုအီရန်ကလည်းအိုမန်ကို၂ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဂျပန်နဲ့ Saudi Arabia ပွဲမှာတော့ဂျပန်ကတကူးဂိုးမရှိနဲ့နိုင်ပြီးတော့ quarter final ကိုတက်သွားတာဖြစ်ပါတယ်။ဒီကနေ့မှာတော့quarter final ဘောဇင်ဖြစ်တဲ့ဂျပန်နဲ့ဗီယက်နမ်တရုတ်နဲ့အီရန်တို့ကစားကြမှာဖြစ်ပါတယ်ဗျာ2022ကမ္ဘာဖလားဘောလုံးပွဲကတော့အသင်းတွေတိုးလာနိုင်တဲ့အနေအထားရှိနေပါတယ်ကာတာမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲကို48သင်းအထိကိုတိုးချဲ့သွားဖို့ကိစ္စဒီကမ္ဘာပေါ်ကဘောလုံးဖွဲ့ချုပ်တွေအတော်များများကထောက်ခံကြတယ်ဆိုပြီးတော့မော်ရိုကိုနိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောလိုက်ပါတယ
် Puisque on pense que c'est la bonne décision d'aller à 48 on analyse si c'est possible de le faire déjà
ကာတာဘက်ကတော့ဒီကိစ္စကိုဆွေးနွေးဖို့လမ်းဖွင့်ထားပါတယ်။ဒါပေမဲ့ကာတာကမ္ဘာဖလားမှာ48သင်းတိုးဖို့ကိစ္စကလွယ်တော့မလွယ်ပါဘူး။ဘာကြောင့်လဲဆိုတော့ဒါကနောက်ထပ်16သင်းထပ်တိုးလာမှာဖြစ်လို့ပါ။တကယ်လို့ဖြစ်လာခဲ့ရင်တော့ကာတာပြင်အင်ဒီဂျင်နိုင်ငံတွေမှာလည်းတချို့ပွဲစဉ်တွေကိုကစားသွားဖို့စဉ်းစားနေပါတယ်
။ဒါပေမဲ့လက်လောပင်လယ်ကွေ့ဒေသမှာကာတာနဲ့အင်ဒီဂျင်နိုင်ငံတွေကြားဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်တော့ဒီကိစ္စကမေးခွန်းထုတ်စရာလည်းဖြစ်နေပါတယ်။အသင်းထပ်တိုးမတိုးဆိုတာကိုတော့ရှေ့လာမှာဆုံးဖြတ်သွားမယ်ဆိုပြီးတော့ Infantino ကပြောပါတယ်ခင်ဗျာ။မော်ရီညိုကတော့သူအထိတ်တန်းနီးပြအဖြစ်နဲ့ဆက်ရှိနေတော့မယ်ဆိုပြီးတော့ပြောလိုက်ပါရယ်မော်ရီညိုကပြီးခဲ့တဲ့လကမန်ယူနီးပြအဖြစ်ကနေဖြုတ်ချခံလိုက်ရတာဖြစ်ပြီးတော့အဲ့နောက်မော်ရီညိုရဲ့နီးပြအချင်းနဲ့ပတ်သက်ပြီးတော့လည်းမိကုံးတွေထုတ်နေကြတာဖြစ်ပါတယ်ဒါပေမဲ့လည်းမော်ရီညိုကတော့သူအထိတ်တန်းအစ်စ်မှာပဲနီးပြဆက်လုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ
် No I want to coach I'm too young I'm in football for a long
time ငါယူကကျွန်တော်တို့ဆော်လိုမီကျွန်တော်ကလည်းငယ်ပါသေးတယ်ဒါကြောင့်ကျွန်တော်နီးပြဆက်လုပ်ချင်ပါတယ်ကျွန်တော်အနေနဲ့ဘလုံးလောကရဲ့မှာရှိလာခဲ့တာကြာပါပြီ။တိတ်မကြခင်မှာတော့56နှစ်ပြည့်မှာပါ။ဒါကဘလုံးလောကကနေနားဖို့တိတ်ငယ်လွန်ပါသေးတယ်။ကျွန်တော်အနေနဲ့ကိုယ်စစ်နဲ့ညီရဲ့အသင်ကိုကြိုင်သွားပါပါ။ကျွန်တော်ကထိတ်တန်းနီးပါးတယောက်ဖြစ်လို့ထိတ်တန်းအသင်ကိုကြိုင်ကြွယ်သွားပါပါ
။မယူသင်းရဲ့ဒီနေ့ဘလုံးရာသီရလဟာ28နှစ်အတွင်းမှာအဆိုးဆုံးဖြစ်ခဲ့တာကြောင့်မယူသင်းကမော်ရီညိုကိုပြီးခဲ့လကယာရုကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။မော်ရီညိုရဲ့နေရာမှာဆိုးရှားကိုယာယီနီးပါးဖြစ်ခံပြီးတဲ့နောက်မှာတော့မယူသင်းဟာခနပွဲစတဲ့အနိုင်ရထားဖြစ်ပါရခင်ဗျာအခုတော့လူမျိုးရေးခွဲခြားမှုတွေနဲ့ကျင်းကျင်းလောင်းလောင်းဖြစ်လာနေတဲ့အီတလီဘောလုံးပွဲတွေမှာတော့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတစ်ခုကို
လုံဆောင်ခဲ့ကြပါတယ်အင်တာဗျူလန်ပရိသတ်တချို့ကနာပိုလီအသင်းရဲ့စီနီဂေါနောက်ခံလို့ခူလီဘာလီကိုလူမျိုးခွဲကြတဲ့အနေနဲ့အော်ဟစ်လောင်ပြောင်ကဲပြီးတဲ့နောက်မှာအင်တာဗျူလန်ဘက်ကလူမျိုးခွဲကြမှုကိုစွန့်ကျင်တဲ့ဗီဒီယိုလှောင်ရှားမှုတစ်ခုကိုဇန်နဝါရီ၁၈ရက်နေ့ကလုပ်လိုက်တာပါအဲ့ဒီမှာအင်တာကစားသမားဟောင်းတွေဖြစ်တဲ့ဗီဂိုဇနက်တီ E2 စားတဲ့နာမည်ကြီးကစားသမားတွေအများပြားပါဝင်ပြီးတော့လူမျိုးခွဲကြတိုက်ခိုက်တဲ့အနေနဲ့အော်ဟစ်လောင်ပြောင်တာတွေမလုပ်ကြဘူးကလေးပရိသတ်တွေကိုတိုက်တွန်းထားပါတယ်ခင်ဗျာ ဩစတြေးလျတက်နစ်ချန်ပီယံလိဂ်ဖြစ်တဲ့ရော့ဂျာဖက်ဒရာနဲ့ကယ်ရိုလိုင်းဝါစနီယက်ကီတို့ပါဝင်ဂျမီကာအင်ဂျလီကာဘာရုရှားကမာရီယာရှာရာပိုဗာစပိန်ကဂဗီညာမူဂူရူဇာနဲ့အမေရိကန်ကစလုံးစတီဗန်တို့လည်းဒီကွာတာဖိုင်နယ်မှာထိုင်ခင်မှာရှုံးနိုင်ပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်ကနာမည်ကြီးလဝေသမားမန်နီပါကီယောကတော့ WBA welterweight champion လူပဲမှာ ပါကီယောက Adrian Broner ကိုအနိုင်ရပြီးတော့ WBA champion ဖြစ်သွားတာပါဒီပွဲမှာပါကီယောကပို့ပြီးတော့လင်းလင်းမြန်မြန်ထပြက်လက်လက်နဲ့တိုးသက်နိုင်ခဲ့သလို Broner ကိုလည်းအပေါ်စီးကနေထိထိမိမိထိုးပြီးတော့ပွဲစဉ်တစ်လျှောက်လုံးကိုထိန်းချုပ်ပြီးတော့ထိုးနိုင်ခဲ့တာပါဒါကြောင့်ဒိုင်316ကပါကီယောကိုတညီတညွတ်ထဲအနိုင်ပေးခဲ့တာဖြစ်ပါတယ် ဒိုင်းနီယောက်ကတရားတစ်ဆက်၆တရားတစ်ဆက်နှစ်နဲ့အနိုင်ပေးခဲ့ပြီးတော့ဂျန်နက်တယောက်ကတော့တရားတစ်ဆက်ခွန်တရားတစ်ဆက်တင်နဲ့အနိုင်ပေးခဲ့တာဖြစ်ပါတယ်ပါကီယောနဲ့ဘရူနာတို့ရဲ့ပွဲကိုတော့လဝိကနေအားယူသွားပြီးဖြစ်တဲ့ချန်ပီယံဟောင်းဖလိုက်မေဝဲသားနဲ့လာပြီးတော့ကြည့်ခဲ့ပါတယ်၂၀၁၉ခုနှစ်မေဝဲသားနဲ့ပါကီယောတို့ထိုးသက်ခဲ့ကြပြီးတော့အိတ်လုံးကတော့မေဝဲသားကနိုင်ခ
နားဆင်ခဲ့ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်မနေ့ပြန်ကြတာပြီမနေ့ပိုင်း6နာရီကနေ9နာရီအထိအစည်းအဝေးတွေမှာဥကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်အခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းချင်းချက်ကိုကိုအောင်လူယုံကပြောပြပေးပါရှင်
အမေရိကန်ဆူရလုပ်ငန်းတွေဒီစေတပိုင်းရပ်ဆိုင်ထားတာတလားကျော်တိရှိလာနေတာတွေကိုအဆုံးသတ်နိုင်မှုရည်ရွယ်ပြီးအဓိကပါတီရင်းနှီးခုဖြစ်တဲ့ Republican နဲ့ Democrat တွေကအဆွေပြုထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာမနှက်ပန်မဲခွဲဆုံးဖြတ်ဖို့ရှိနေကြမှာပဲ။သမ္မတ Donald Trump ကတော့နေဆက်တိုင်းကာယီအစီအစဉ်နဲ့ပတ်သက်လို့သူ့ရည်တိချက်ကိုအခိုင်အမာထပ်လောင်းပြောနေပါတယ်။တိုင်းဆောက်လုပ်ခြင်းအပြင်ရာဇဝတ်မှုတွေပြိုကွဲစေမှာဖြစ်တဲ့အကြောင်းဒီနေ့မနေ့ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။ Democrat အများစုနဲ့ထိန်းချုပ်ထားတဲ့အလို့တော်ကတည်ပြုထားတဲ့ဥပဒေမူကြမ်းမှာတော့ရပ်ဆိုင်ထားတဲ့ဆိုးရလုပ်ငန်းတွေကို February 10ရက်နေ့ထိအသုံးစီတည်ပြုပေးပြီးနေဆက်လုံခြုံရေးအတွက်အငင်းပွားနေတဲ့ကိစ္စကိုဆက်လက်ဆွေးနွေးကြဖို့အဆိုပြုထားတာပါ။ Republican တွေကအဆိုပြုထားတဲ့ဥပဒေမူကြမ်းမှာတော့သမ္မတကတောင်းခံထားတဲ့ဒေါ်လာ 5.8 ဘီလီယံအသုံးစီကိုအတည်ပြုပေးထားပြီးနိုင်ငံရေးတရားမဝင်ရသူတွေကိုယာယီအကာအကွယ်ပေးမဲ့အစီအစဉ်ကိုလည်းထည့်သွင်းထားတာပါအနောက်နိုင်ငံတွေကဥဆောင်တဲ့နိုင်ငံတကာခင်းကျင်းတွေနဲ့ဆက်လက်ပြီးကမောက်ကမဖြစ်နေနိုင်တယ်လို့အမေရိကန်မျိုးသားထောက်လှမ်းရေးဌာနကထုတ်ပြန်တဲ့မဟာဗျူဟာအစီရင်ခံစာချက်ကသတိပေးလိုက်ပါတယ်နောက်လေးနှစ်အတွင်းကမ္ဘာကြီးမှာကုထက်ပေါ်ပြီးဖိအိုပြဲချင်းတွေရင်ဆိုင်မဲ့အပြင်အနောက်နိုင်ငံတွေရဲ့ဥဆောင်မှုတွေလည်းအားလျော်လာတဲ့အတွက်အခြေအနေတွေပိုပြီးရှုပ်ထွေးလာနိုင်တယ်လို့ဖော်ပြထားတာပါထိုင်းနိုင်ငံမှာဒီနေ့ထက်ရွေးကောက်ပွဲကျင်းပဖို့အတွက်ထိုင်းပြည်ကအတည်ပြုလိုက်ပြီးနောက်မှာတော့ရွေးကောက်ပွဲကိုမတ်လ24ရက်နေ့မှာကျင်းပမယ်အကြောင်းထိုင်းရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ရွေးကောက်ပွဲကိုပြည်ကအတည်ပြုထုတ်ပြန်လိုက်တဲ့အတွက်လည်းနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲအတွက်စည်းရုံးလို့ရှာမှုတွေတရားဝင်လုပ်ကိုင်ခွင့်ရရှိကြရမှာပါပြည်ပရောက်တရုတ်လူမျိုးအော်စတြေးလျနိုင်ငံသားဆိုင်းစရာတူဟာတရုတ်နိုင်ငံကိုအလဲပတ်ပြန်ရမှာဖမ်းဆီးထိန်းသိမ်းခံလိုက်ရပါတယ်ဇနီးနဲ့ကလေးပါလိုက်ပါလာပြီးတောက်ချာနေတုန်းကနယူးယောက်မြို့ကနေတရုတ်နိုင်ငံတောင်ပိုင်းကွမ်ကျူးမြို့ကိုရောက်လာခြင်းမှာလေဆိပ်မှာပဲရဟန်းကျုံကိုတရုတ်လူမျိုးရေးအာဏာဝင်တွေကဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းဩစတြေးလျနိုင်ငံတို့စီနီမော်နီဟာရီသင်းစာကဖော်ပြထားပါတယ်
။တရင်ချင်းချစ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Zone ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကို92မီတာ19 25နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ဗီဒီယိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနေ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.